မင်္ဂလာနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိမြို့ရေးမြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24.50-51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တာညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့အမေရိကန်နဲ့အီရန်ကြားမှာတင်းလာနေတဲ့ကအကျဉ်းသားဖလေကြီးလုခဲ့ရမှာအီရန်ဆူရကမတရားသဖြင့်ဖမ်းခဲ့တာဆိုပြီးတော့အမေရိကန်ဆူရကပြောနေတဲ့အမေရိကန်နိုင်ငံသား၅ဦးပြန်လွတ်လာပါတယ်။နောက်တရုတ်နိုင်ငံရဲ့အထူးတန်တမန်တိတ်ရှိကျွမ်းဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မနေ့စက်တင်ဘာလ18ရက်နေ့မနေ့ကတော့စစ်ကောင်စီနိုင်ငံရဲ့ဝင်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။ဆရာဒီထိတ်တန်းရောက်သတင်းတွေကိုဦးတက်မောင်တန်းနဲ့အတူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတာညူရေမကြခင်တော့ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံရှောင်းတန်နဲ့အင်တာဗျူးနဲ့တခြားသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြတဲ့အခါမှာတော
့အဲဒီလိုမျိုးဒီကားကြီးမျိုးလိုက်ပြန်ပဲဆွဲလိုက်အဲလုံနေတဲ့ဟာတွေတွေ့ရတဲ့အခါကျတော့အသာရဲသွားလာလှုပ်ရှားမှုတွေကိုမြင်တဲ့အခါကျတော့
အခုကြားခဲ့ရတာကတော့ရခိုင်ပြည်နယ်ဗုဒ္ဓတော်မောင်တော်အခြေအနေပါရှောင်းတန်းနဲ့လည်းအင်တာဗျူးအပြီးအမေရိကန်ကတရုတ်ရဲ့စစ်ကားထုတ်တဲ့ကုမ္ပဏီအကြောင်းမတိုင်မီမှာကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဘက်မှာတော့သတင်းတော်မတ်စုစီးပွားရေးလူမှုရှုကြီးနဲ့တက်တန့်ရောင်းတရင်လော်စတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအချိန်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်တရင်တွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သန်းတို့ကပြောပြကြပါအောင်မယ
်။အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားတင်းလာနေမှာအကျဉ်းသားဖလေကြီးလုခဲ့ရမှာတော့ဒီအီရန်ဆူရကနေပြီးတော့မတရားသဖြင့်ဖမ်းခဲ့တာဆိုပြီးတော့အမေရိကန်ဆူရကပြောနေတဲ့အမေရိကန်နိုင်ငံသား၅ဦးလွတ်မြောက်တဲ့ထင်မှာပါလာပါတယ်။လွတ်မြောက်လာတဲ့အမေရိကန်၃ဦးကတော့ CNMET Namasi, Imet Shaghi နဲ့မိုရက်တဘက်စတိုဖြစ်ပြီးတော့ကြံအမေရိကန်နှစ်ဦးကတော့မလွတ်မြောက်ခင်ပါနေအကျေကျုပ်ချခံထားရပါတယ်။သူတို့နှစ်ဦးရဲ့အမည်တွေကိုတော့မိသားစုမြစ်တာရဲ့ခံချက်အရမဖော်ပြကြပါဘူး။ဒါပေမဲ့သူတို့၅ဦးလုံးဟာမကြခင်မှာမိသားစုတွေနဲ့ပြန်တွေ့နိုင်တော့မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကထုတ်ပြန်ပါတယ်။အခုလိုမျိုးရလဒ်ဖြစ်အောင်လို့အစွမ်းကုန်ကူညီပေးခဲ့ကြတဲ့ကတ္တာ၊အိုမန်၊တောင်ကိုရီးယားနဲ့ဆွစ်ဇာလန်နိုင်ငံအစိုးရတွေကိုကျေးဇူးတင်တဲ့အကြောင်းလဲသမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်။လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသား၅ဦးကိုတင်ဆောင်လာရဲ့ကတ္တာလီယင်ဟာအီရန်ကနေပြီးတော့ဒိုဟာကိုထွက်ခွာသွားခဲ့ပြီလို့အမေရိကန်ဆွေးရအကြီးတန်းတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါရယ်။အဲ့ဒီလီယင်ပေါ်မှာပဲအီရန်နိုင်ငံကနေပြီးတော့ထွက်ခွင့်မရပဲပိတ်မိနေတဲ့ဖန်စီကန်နမ်ဘစီရဲ့မိခင်နဲ့တက်ဘက်စီရဲ့မိခင်ဖြစ်သူတို့ဇနီးဖြစ်သူတို့လည်းပါလာတယ်လို့သိရပါရယ်။သမ္မတဘိုက်ဒန်ခါအခုဒီလွတ်မြောက်လာသူတွေရဲ့မိသားစုဝင်တွေနဲ့လည်းဖုန်းနဲ့စကားပြောဆိုခဲ့ကြတယ်လို့အင်ဗီရောကနေပြီးသတင်းထုတ်ပြန်ပါရယ်။အခုလက်တလုံးမှာတော့လွတ်မြောက်လာသူတွေဟာဒိုဟာကနေပြီးတော့ဝါရှင်တန် DC ဘက်ကိုလာရောက်နေပါပြီ။သူတို့အတွက်အမေရိကန်ကာဝေးဌာနကနေပြီးတော့ပြည်လဲနေရာချထားရေးဝန်ဆောင်မှုတွေကိုအကူအညီသွားမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်နှစ်နှစ်ခွဲအတွင်းမှာကမ္ဘာတစ်ဝှမ်းအခုလိုမျိုးမမှန်မကန်ဖမ်းဆီးခံရသူအမေရိကန်နိုင်ငံသား30ကျော်လွတ်မြောက်အောင်လုပ်နိုင်ခဲ့ပြီးတော့ကြံသူတွေလွတ်မြောက်ဖို့လည်းကြိုးစားနေပါတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံရေးဝန်ကြီးဝန်ကြီးကရုရှားနိုင်ငံရေးဝန်ကြီးနဲ့တနင်္လာနေ့ကမော်စကိုမြို့မှာတွေ့ဆုံခဲ့ကြပြီးတရုတ်ဟာရုရှားနဲ့မဟာဗျူဟာပူးပေါင်းဆောင်ရွက်ရေးကိုထူထောင်တာဖြစ်တယ်လို့ပြောလိုက်ပါတယ်။မော်တာတိုင်းကမှအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့နှစ်ရက်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက် Mr. Wang ရဲ့ဒီခီးကိုဆက်ခဲ့တာဖြစ်ပါတယ်။ရုရှားတာဝန်ရှိသူတွေနဲ့ Mr. Wang နဲ့ဆွေးနွေးပွဲတွေကကြာတာ၄နှစ်ထိဆက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ထားကြတာပါ။ကမ္ဘာကြီးရတွေမှာအမေရိကန်ရဲ့လွှမ်းမိုးမှုကိုတံပြန်ဖို့အတွက်ဗဟုဝေယုကမ္ဘာဖြစ်ရေးနဲ့ပိုပြီးတရားမျှတတဲ့ကမ္ဘာတည်ငြိမ်ရေးကိုတရုတ်နဲ့ရုရှားတို့ကကတိကဝတ်ပြုထားကြောင်းကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့တရုတ်နဲ့ရုရှားတို့မှာတာဝန်ရှိကြောင်းမစ္စတာဝန်ကြီးကပြောကြားပါတယ်။ဒီပတ်ကုလသမဂ္ဂထွေထွေညီလာခံနဲ့တခြားနိုင်ငံတကာအစည်းအဝေးတွေမှာတရုတ်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ကြမယ်လို့လည်းဆိုပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးယူကရိန်းရဲ့နယ်မြေပေါ်လေးစားရေးကိုတရုတ်ကပြောသလိုနေတိုးဖွဲ့ချက်လာတဲ့အတွက်ရုရှားကလုံခြုံရေးရရထမအေးတာကိုလည်းစဉ်းစားဖို့လိုတယ်လို့မစ္စတာဝန်ကြီးကရက်တည်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျိတ်ရှူလီဗန်နဲ့မစ္စတာဝါယီတို့ဆွေးနွေးကြစဉ်မှာယူကရိန်းကိစ္စကိုဆွေးနွေးခဲ့ကြပြီးမြဲအသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူး။သူတို့နှစ်ဦးလုံးကသူတို့ဆွေးနွေးခဲ့တာပွင့်လင်းအသားပါပြီးအပြုသဘောဆောင်တယ်လို့ပဲပြောခဲ့ကြတာပါ
။ကမ္ဘာတစ်ဝှမ်းဖွံ့ဖြိုးရေးညီမှန်ချက်တွေဟာတမမှုထက်နောက်ကျနေပြီးမြဲဒါရီအောင်မြင်အောင်အရှိန်မြင့်ဆောင်ရွက်ဖို့အဓိကထားပြီးတော့ကမ္ဘာခေါင်းဆောင်တွေဟာကုလသမဂ္ဂမှာအခုတနင်္လာနေ့စပြီးတော့ဆွေးနွေးကြပြီဖြစ်ပါတယ်။2030ခုနှစ်မှာပြည်မီစီဖို့အတွက်ရထားတဲ့စစ်စစ်မပြတ်ဖွံ့ဖြိုးရေးရည်မှန်ချက်18ခုမှာ15ရာခိုင်နှုန်းပဲပြည့်ပြတ်သေးတယ်လို့ကုလသမဂ္ဂအတွေ့အကြုံအန်တိုနီယိုဂူထရက်စ်ကကုလသမဂ္ဂထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုပြောသွားပါတယ်။ SDG လို့ခေါ်တဲ့စစ်စစ်မပြတ်ဖွံ့ဖြိုးရေးအစီအစဉ်တွေပြည့်မီဖို့တတ်မှတ်ချက်နောက်ကျကျန်ရင်နေပြီးတော့ဒ ဒါဟုကဘာကြီးကအဖတ်ဆေးဖို့စီစဉ်နေလိုရလိမ့်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဒီညီလာခံဟာအစိုးရအနေနဲ့ခိုင်ရင်မမအစီအစဉ်တွေကိုယူဆောင်လာပြီးတော့တိုးတက်မှုလျင်မြောင်အဆိုပြုရမယ့်နေရာအခိုက်အတန့်ဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ SDG ရဲ့ရည်မှန်းချက်တွေထဲမှာတော့စီရင်မှုပပျောက်ရေး၊ငမခေါင်းပါမှုအဆုံးသတ်ရေး၊စွန့်ရင်ဈေးတက်တက်တသာရရှိစေရေးဥရုယာတီဖောက်ပြန်မှုတိုက်ဖြတ်ဖို့အတွက်အရေးပေါ်အစီအစဉ်တွေချမှတ်ဆောင်ရည်နဲ့ကြမ်းမလိန်တန်းတူမှုတွေဖြစ်လာရေးတွေပါပါတယ်။ဒါတွေကို2015ခုနှစ်ကချမှတ်ခဲ့ပြီးတော့2030ခုနှစ်မှာပြည့်မီအောင်ဒီရထားတာပါ။ဒါပေမဲ့လည်းတိုးတက်မှုတွေနှူးကွေးနေသလိုပဲတချို့အခြေအနေတွေမှာဆိုလို့ရှိရင်နောက်ကူပါဆုတ်လာတာတွေရှိနေပါတယ်။ရာသီဥတုစိုးဝါဖြစ်လာတာတွေ၊နောက် COVID-19 ကာယရောဂါကြုံတွေ့မှုတွေ၊ယူကရိန်းစစ်ပွဲနဲ့ကမ္ဘာစီးပွားရေးချိနဲ့လာမှုတွေကြောင့်ဒီဖွံ့ဖြိုးရေးညီမချက်တွေတိုးတက်မှုထိခိုက်စေတယ်လို့ပြီးခဲ့တဲ့ဇူလိုင်လထုတ်တဲ့အစီအစဉ်ကတစောင်းမှာဖော်ပြပါရတယ်။ဒီညီမချက်တွေစိုးစိုးဝါးဝါးကိုထိခိုက်လာနေပြီဆိုတာကိုအသိမှတ်ပြုထားတဲ့ဆယ်မျက်နှာပါကြီးညာစာရန်တစ်ခုကိုတော့ကုလသမဂ္ဂဖွဲ့ဝင်193နိုင်ငံကခေါင်းဆောင်တွေအခုတနင်္လာနေ့မှာပဲအတည်ပြုပေးခဲ့ကြပါရတယ်။အင်ကာနေ့စပြီးတော့ကျင်းပမယ့်ကုလသမဂ္ဂထူထူညီလာခံကြီးကိုတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အတူနိုင်ငံပေါင်း145နိုင်ငံကသမ္မတတွေဝန်ကြီးချုပ်တွေတက်ရောက်မေးခွန်းပြောဖို့ရှိပါတယ်။ဗြိတိန်တရုတ်ပြင်သစ်နဲ့ရုရှားခေါင်းဆောင်တွေကတော့မတရားနိုင်မဲ့တဲ့သူတို့ကူစားအစ်စ်နိုင်ဝင်ကြီးတွေကကူစားပြုတက်ဖို့ရှိပါတယ်။အင်ကာနီဖွင့်ပွဲမိကုန်းတဲမှာပြောမဲ့ထဲမှာယူကရိန်းသမ္မတလည်းပါဝင်ဖို့ရှိတယ်လို့ယူကရိန်းသမ္မတဇယ်လန်စကီဟာဗိုလ်တုံးနေ့ကျရင်ကျင်းပမယ့်ကုလသမဂ္ဂလူညွေးကောင်စီအစည်းအဝေးကိုလည်းတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ
။နည်းပညာနဲ့ညာရီတို့အကြောင်းဘီလီယံနာတထွေကြီးအင်လွန်မတ်ဆက်စကားပြောဖို့အတွက်အစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဟာအမေရိကန်နိုင်ငံကယ်လီဖိုးနီးယားကိုတနင်္လာနေ့ကရောက်ရှိလာခဲ့ပါတယ်။သူကကယ်လီဖိုးနီးယားပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးအယ်နန်နီကူနာကစ်နဲ့ဆာဟိုဆေးမြို့တော်ဝင်မက်မဟတ်တန်တို့ကကြိုဆိုကြပါတယ်။အရင်ကြောင့်ဖြစ်ပေါ်လာမယ့်အန္တရာယ်တွေကိုရှော့ချပြီးအခွင့်အလမ်းတွေကိုဘလို့ထိမ့်သိမ့်သုံးချနိုင်မလဲဆိုတာကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့အစ္စရေးခေါင်းဆောင်ကလူမှုမီဒီယာ X ပေါ်မှာရေးထားပါတယ်။ဂျူးဆက်ကြီးသတင်းစကားတွေကိုတီးခံတယ်လို့အီလွန်မတ်ချိုဝေဖန်နေကြပြီးနတန်ယာဟုကလည်းပြည်တွင်းပြည်ပမှာစန့်ကျင်တာတွေနဲ့ရင်ဆိုင်နေကြချိန်မှာအခုလိုတွေ့ဆုံပွဲလေးကဖြစ်လာခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ဖရီမောင့်ကတက်စလာကားထုတ်လို့ရေးဆက်အုပ်ချိန်မှာဆန္ဒပြသူတွေကတနင်္လာနေ့အစောပိုင်းမှာစုဝေးဆန္ဒပြခဲ့ကြပါတယ်။နတညာဟုကအစ္စရေးတရားရေးစနစ်ကိုပြောင်းလဲဖို့ကြိုးစားတဲ့အတွက်အစ္စရေးနိုင်ငံမှာ6လကြာဆန္ဒပြပွဲတွေမှာလူတွေတိတ်ချီပါဝင်ခဲ့ကြတာပါ။နတညာဟုပြည်ပကိုသွားတဲ့အခါမှာလည်းဆန္ဒပြပွဲတွေနဲ့ကြုံခဲ့ရပါတယ်။အီလိုမတ်ဆာလည်းသူ့ရဲ့ X မှုစာမျက်နှာပေါ်မှာဂျူးဆန့်ကျင်ရေးသတင်းစကားတွေကိုခွင့်ပြုပေးထားခဲ့ပြီးလူမျိုးကြီးစိုးရေးဝါဒီတွေနဲ့နာစီလက်သစ်တွေရဲ့အမုန်းစကားတွေနဲ့ပြန့်နှံ့အောင်လုပ်ပေးနေတယ်လို့ဂျူးနိုင်ငံသားအခွင့်အရေးအဖွဲ့အစည်း ADL ကစွပ်စွဲထားပါတယ
်။ Bureau American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8613ไฮโดรมีเตอร์51กิโลเฮิรตซ์5805เนี่ยคลายแลมีเตอร์190กิโลเฮิรตซ์1505โลกันนี่ทุ่งเล่นไปได้เลยရှင
် View American ตันก็นี่ภิรมะเนคินနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။တရုတ်နိုင်ငံရဲ့အထူးတန်မှန်တိတ်ရှိကျွမ်းဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မနေ့ကစက်တင်ဘာလ18ရက်နေ့မနေ့ပိုင်းကတော့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးတန်းဆွေနဲ့တွေ့ဆုံခဲ့တယ်ဆိုပြီးတော့စစ်ကောင်စီဘက်ကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်။နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုအရှိန်တိုးမြင့်ဖို့တရုတ်မြန်မာ20လျှောက်ညီညာရေးနဲ့တည်ငြိမ်ဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံညီညာရေးအမျိုးသားပြောင်းလဲတည်မြဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီနိုင်ငံကြီးဌာနကထုတ်ပြန်ပါတယ်။အာဆီယံနဲ့ကုလသမဂ္ဂမှာပို့ပြီးတော့နီးကပ်စွာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးအမြင်ဖလှယ်ခဲ့ကြတယ်လို့စစ်ကောင်စီရဲ့နိုင်ငံကြီးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။ကုလသမဂ္ဂထူထူညီလာခံမှာမြန်မာကူစလေကိစ္စနဲ့ပတ်သက်လို့မကြခင်ထပ်မံဆုံးဖြတ်ရတော့မယ့်အချိန်မှာတရုတ်ထူးကူစလေမြန်မာနိုင်ငံကိုခုလိုမျိုးရောက်ရှိလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာမြန်မာတံပိုင်ကြီးဦးကျော်မိုးထွန်းကစစ်တပ်ရဲ့အာဏာသိမ်းမှုကိုလက်မခံဘဲနဲ့ရွက်ောက်ပွဲအနိုင်ရဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတအစိုးရကိုပဲကူစားပြုတယ်ဆိုပြီးတော့ရပ်တည်နေတာပါ။မြန်မာစစ်ကောင်စီဘက်ကအစိုးပြုထားတဲ့ကုလသမဂ္ဂကူစလေကိုကုလသမဂ္ဂဘက်ကလက်မခံဘဲနဲ့ကူစလေတစ်ခန့်မှုကိုဆိုင်းငံ့ထားတာပါ။ဒါကြောင့်မလို့ဥကြုံမှုထုံးကပဲမြန်မာတာမတ်ကြီးဖြစ်နေဆက်ရှိနေပါတယ်။အခုလာမယ့်ဒီကုလသမဂ္ဂထူထူညီလာခံမှာတော့ဒီကိုစလေတစ်ခါမှုကိစ္စပြန်ပြီးတော့ဆွေးနွေးပွဲရှိတာမို့လို့ဒေသတွင်းအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံရဲ့သဘောထားကလည်းအရေးပါလာပါတယ်။အရင်ကတော့ကိုစလေတစ်ခါမှုကိုရွှေ့ဆိုင်းထားတာကိုတရုတ်ကပါသဘောတူပါတယ်။တရုတ်နိုင်ငံရဲ့ဌာနရဲ့ဒီအာရှရေးရာထူးကိုစလေတင့်ရှိကျွမ်းဟာပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းမြန်မာနိုင်ငံကိုရောက်ရှိပြီးတော့မြန်မာစစ်ကောင် မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။ဒါအပြင်တရုတ်နဲ့နေချင်းဆက်တဲ့နေဆက်တူမှာခြေချတဲ့မြန်မာနိုင်ငံမြောက်ပိုင်းတန်းသာအဖွဲ့တွေနဲ့လည်းမကြမကြာထိစပ်ဆက်ဆံနေသူတူဖြစ်ပါတယ်ခင်ဗျာ
။ပါကစ္စတန်တရားလွှတ်တော်ချုပ်ကတရားစစ်ဆေးပုံကိုပထမဆုံးအကြိမ်ဖြစ်နိုင်ငံတော်ဝန်ရုံးပြင်တန်ကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသလိုက်ပါတယ်။တိုင်းပြည်နိုင်ငံရေးပေါ်မှာသမိုင်းတစ်လျှောက်တည်ရောက်မှုကြီးမားခဲ့တဲ့တရားလွှတ်တော်ချုပ်လောက်ကိုင်းမုံကိုပြည်သူတွေအနေနဲ့စတင်ကြည့်ရှုရတာလည်းဖြစ်ပါတယ်။တရားလွှတ်တော်တရားသူကြီးချုပ်ကာစီဖစ်အီဇာရဲ့တက်တန်းစဖြစ်လဲမှတ်တိုင်ဆိုင်လိုက်တာဖြစ်ပါတယ်။ခင်တရားသူကြီးချုပ်ဦးမာအာဒဘန်ဒီရဲ့အငိမ့်စားယူသွားပြီးတဲ့နောက်အသက်64နှစ်အရွယ်တရားသူကြီးအီဇာကတင်းငွေလေးနေကတရားသူကြီးချုပ်ဖြစ်ကျန်းသစ်စာကျိဆိုခဲ့တာပါ။သူရဲ့ပထမဆုံးခြေလှမ်းကတော့ရုပ်မြင်သံကြားကတည်းအများပြည်သူမျက်မှောက်မှာတရားလွှတ်တော်ချုပ်ကတရားစစ်ဆေးလိုက်တာပဲဖြစ်ပါတယ်။ဒီလိုရုပ်မြင့်တန်ကြားလွှင့်ထုတ်ဖို့ကအများသဘောတူညီချက်ဖြစ်ပါတယ်လို့ရုပ်မြင့်တန်ကြားလွှင့်ထုတ်မှုအစမှာတရားသူကြီးချုပ်ကပြောပါတယ်။ပါကစ္စတန်မှာရှိတဲ့အဓိကရုပ်မြင့်တန်ကြားလိုင်းတွေကအပြတ်လက်မရှိပြသခဲ့ကြပါတယ်။တရားလွှတ်တော်ချုပ်တရားသူကြီးတွေဟာအသက်65နှစ်ရောက်တာနဲ့အနားယူကြပေမဲ့တရားသူကြီးချုပ်ရဲ့တက်တန်းကိုတော့သတ်မှတ်မထားပါဘူး။တရားသူကြီးချုပ်အီဇာဟာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကိုဝေဖန်ခဲ့ဘူးတဲ့ဂုဏ်သိက္ခာကြောင့်သူတရားသူကြီးချုပ်ဖြစ်လာတာကိုတိုင်းကလုံးကစိတ်ဝင်စားနေခဲ့ကြပါတယ
်။အခုဒီဥတုရသည်ဖောက်ပြန်မှုဆိုင်ရာသတင်းရေးသားတဲ့သတင်းတောက်တွေအနောက်ရှက်တွေချင်းချောင်းမှုတွေခံရတဲ့အကြောင်းကိုပြောချင်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာကုလသမဂ္ဂထွေးညီလာခံကိုတက်ရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားကမ္ဘာခေါင်းဆောင်တွေကိုကမ္ဘာပေါ်မှာရုပ်ကြွင်းလောင်စာအသုံးပြုမှုတွေအဆုံးသတ်ဖို့ဆိုပြီးတော့နယူးယောက်မြို့ပေါ်မှာတင်းနှင်းနေနေကချီတက်ဆန္ဒပြခဲ့ကြပါတယ်။ကမ္ဘာကြီးမှာဥတုရသည်ဖောက်ပြန်မှုတွေကြေပြန့်ပြန့်ဖြစ်ပေါ်လာတာနဲ့အမျှသိပ္ပံပညာရှင်တွေသုတေသနတွေလှုပ်လာကြလို့ပဲဒါကိုသတင်းရေးသားကြတဲ့သတင်းတောက်တွေလည်းရှိလာပါတယ်။ဒါပေမဲ့လည်းသတင်းရေးသားတဲ့နေရာမှာချင်းချောက်မှုတွေသူတို့ခံကြရပါတယ်။မူလဝဒပညာရှင် Chris Glenniger ဟာ2021ခုနှစ်က CBS သတင်းဌာနရဲ့ KCCI မူလဝဒ Channel ကသူ့ကိုငှားရမ်းခဲ့ချိန်မှာရာသီဥတုခံမှန်းချက်သတင်းတွေမှာဥတုရာသီပြောင်းလဲမှုကိစ္စရပ်တွေကိုထည့်သွင်းဖို့သူစိတ်ကူးရှိခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအလုပ်အတွက် Iowa ကိုပြောင်းလာတဲ့ခါမှာတော့ထင်သလိုမဟုတ်ပါနဲ့သူရေးတဲ့သတင်းတွေအတွက်ချင်းချောက်ခံရတာတွေတက်ပြမယ်ဆိုပြီးတော့ချင်းချောက်ခံရတာအထိရှိခဲ့တယ်လို့ပြောပါတယ်။သူဟာအမုန်းစကားတွေနဲ့ပြည်နေတဲ့ image စာတွေချင်းချောက်ခံရမှုတွေရှိခဲ့တယ်လို့ VOE ကိုပြောပါတယ်။ KCCI သတင်းဌာနကတော့သူ့အတွက်ကောင်းပါလေလို့ Glenniger ကပြောပါတယ်။ဒါပေမဲ့မူလဝဒခံမှန်းတဲ့ပညာရှင်အတွက်လုံခြုံရေးကိုသူတို့စီမံပေးခဲ့ရတယ်လို့ဆိုပါတယ်။အဲဒီနောက်တော့လူတူဦးကိုချင်းချောက်မှုဆွဲချက်နဲ့ဒဏ်တက်ခဲ့ပါတယ်။ဒါပေမဲ့လည်းဒီလိုချင်းချောက်မှုတွေစိတ်အနှောက်အယှက်ဖြစ်စရာတွေပိုများတစ်ထက်များလာတာကြောင့် Glenniger ဟာအလုပ်ကနားပြီးတော့ Massachusetts ကိုပြောင်းခဲ့ရပါတယ်။Glenniger ဖြစ်ရလိုမျိုးအတော်ရှာရှာပါပါစူးစူးဝါဖြစ်တဲ့ဆိုပေမဲ့ဥရိယာသည်ဖောက်ပြန်မှုဆိုင်ရာသတင်းရေးသားတဲ့သတင်းတောက်တွေမှာအလားတူမဟုတ်တော့မှအနေနဲ့များစိတ်အနှောက်အယှက်ဖြစ်စရာတွေကြုံနေကြရပါတယ်။ဥရိယာသည်ဖောက်ပြန်မှုကိုလေးထားရေးသားတဲ့သတင်းတောက်နဲ့ပညာရှင်9ဦးကို VOE ကမေးမြန်းကြည့်ရမှာတော့အားလုံးလူလူမှာအခုလိုချင်းချောက်ခံရမှုတွေတနည်းမဟုတ်တနည်းကြုံနေကြရပါတယ်ခင
်ဗျ။မြေရက်ပင်နယ်မုန်တိုင်းဒန်နီယယ်ကြောင့်လျပြားနိုင်ငံရှေ့ပိုင်းကဒါနာမြို့မှာရေလွှမ်းမှုပျက်စီးခဲ့ရတာဟာနားလည်လို့မရနိုင်တော့အောင်ကြီးမားခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးလေပြားနိုင်ငံဆိုင်ရာပေါင်းဆက်ညှိနှိုင်းရေးမှူးကပြောလိုက်ပါတယ်။မြို့ရနေရာတော်များများမမတ်မိနိုင်တော့ပဲအခုခါမှာအဲ့ဒီနေရာတွေဘာမှမရှိတော့ပါဘူးလို့ဂျော့ဂျက်ကန်ညောင်ကဆိုပါတယ်။လူတွေထွက်ပြေးနိုင်ရင်ပြေးဘာလို့ရှိရင်တည်ကြရပါတယ်လို့လည်းသူကဆိုပါတယ်။မတရှင်းတဲ့ရေကြောင်းဝမ်းပြိုက်ဝမ်းရည်ရောင်ယောဂါဖြစ်ကြပြီးကူးဆက်ပြန့်နှံ့နိုင်တဲ့အကြောင်းတာဝန်ရှိသူတွေကတင်းလာနေကသတိပေးလိုက်ကြပါတယ်။စေဝါ28တန်ကိုလျှပြနိုင်ငံကိုပို့ထားပြီးကုလသမဂ္ဂအဖွဲ့အစည်းကကယောဂါကောက်ွယ်ရေးအတွက်ဆောင်ရွက်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။အင်္ဂါနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုမတင်ပြမီဒေါန်ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံရှွန်တန်းနဲ့လည်းအင်တာဗျူးကိုတင်ပြတော့မှာပါ။ရိုဂျာအချက်တဲနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုအပြင်းထန်ခံခဲ့ရတဲ့နိုင်ငံတော်တိုင်မင်ဂန်ပုတ်ကိုဒေါန်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ပတ်သက်လို့အဲ့ဒီအချိန်ကဘလို့များယက်တီသဘောထားရှိခဲ့ပါသလဲ။သူရဲ့စီးပွားရေးချန်ပီယံပုတ်ကိုဩစတြေးလျစီးပွားရေးပညာရှင်ရှွန်တန်နဲ့ကိုအာနာသိမ့်ပြီးပြီးချင်းမှာစစ်ကောင်စီကဘာကြောင့်အပူတပြင်းဖမ်းဆီးခဲ့ပါသလဲအချင်းထောင်ထဲမှာရန်ပေါင်း650နေခဲ့ပြီးမနစ်နိုဝင်ဘာလကလူငင်းချမ်းသာကုန်းနဲ့လွတ်မြောက်လာတဲ့ရှွန်တန်ကိုမိုင်းရင်ချင်းနိုင်ငံက Zoom ကနေဆက်သွယ်မေးမြန်းထားပါတယ
် Hi Sean I'm so glad to see you and welcome to the program
Thank you very much thank you for inviting me
So yeah so let's start with yourbook which is about to release soon the title
Sean, is အခုထွက်မဲ့စာအုပ်အကြောင်းနဲ့ပဲစရအောင်ပါ An Unlikely Prisoner လို့အမည်ပေးထားတဲ့ရှောင်းရဲစောင်းကမြန်မာနိုင်ငံကအချင်းထောင်ထဲမှာနေခဲ့တဲ့အတွေ့အကြုံတွေကိုရေးသားထားတဲ့အထက်မှာဟိုပထမဆုံးအနေနဲ့ဒီစာအုပ်ကိုအားပေးမှုတွေထဲမှာပေါ့နော်ဒီနေပြည်တော်ကစစ်ကောင်းဆောင်ကနေပြီးတော့ဒီစာအုပ်ကိုမဖတ်နဲ့ဆိုပြီးတော့ပြောတယ်ဆိုတဲ့အကြောင်းရှောင်းရေးထားတာတွေ့ရပါတယ်ဆိုတော့ဘာကြောင့်မြန်မာစစ်ကောင်းဆောင်တွေကရှောင်းရဲစောင်းကိုလူတွေကိုမဖတ်စီချင်တာပါလဲရှင
် I guess for the main reason is that I tell the truth
အဓိကအကြောင်းရင်းကတော့သူတို့ကျွန်တော်ကိုဘလို့ဆက်ဆံခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့အမှန်တမ်းပြပြသသားရေးသားထားလို့ပါပို့ပြီးတော့ရေးကြည့်တာကကျွန်တော်နဲ့အတူထောင်ထဲမှာတွေ့ဆုံခဲ့တဲ့ကျွန်တော်တငယ်ချင်းတွေကိုပါထောင်အနာဘကြီးကဘလို့ဆက်ဆံပြမှုကြတယ်လဲဆိုတာတွေကိုကျွန်တော်ရေးသားထားပါတယ်အဲ့ဒီတဲမှာအချင်းဆောင်တွင်အတွေ့အကြုံတွေကျွန်တော်ကိုနေပြီးတော့တရားရုံးမှာရုံးထုတ်စစ်ဆေးတာတွေအကုန်လုံးပါပါတယ်နောက်ပြီးတော့ဒေါန်ဆန်းစုကြည်အကြောင်းကိုလည်းကျွန်တော်အဓိကရေးထားတယ်လို့ကျွန်တော်နဲ့အတူထောင်ချခဲ့ကြတဲ့ပြည်ပြင်ပြောင်းလဲရေးသမားတွေရဲ့အကြောင်းတွေလည်းပါပါတယ်
Can you talk about the most
ဒါဆိုရင်ထောင်ထဲမှာရှောင်းတွေ့ကြုံခဲ့ရတဲ့အထဲမှာပေါ့နော်မေးမရနိုင်တဲ့အဖြစ်ပြက်တွေကိုပြောလို့ရမလားစောစောကပြောသွားတဲ့အထဲမှာဒီအခြားအကျဉ်းသားတွေကရှောင်းကိုကူညီကြတယ်ဆိုတော့အဲ့ဒီအထဲမှာဒီနိုင်ငံရေးအကျဉ်းသားတအုပ်ဖြစ်တဲ့မွတ်စလင်တအုပ်အသက်ခံခဲ့ရတဲ့အခြေအနေကိုလည်းရှောင်းကအရင်တုန်းကပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပြောထားတာရှိရဲဆိုတော့လေ
I mean to begin with the sad and the bad story
ဟုတ်ပါတယ်ဝန်ထဲဆရာနဲ့ဆိုးရတဲ့ထောင်ထဲအတွေ့အကြုံကိုရင်ဆပြောရမယ်ဆိုရင်တော့အစိုးဆုံးကဥက္ကမောင်ရှိပါကျွန်တော်ကတော့သူ့ကိုရာခွက်ပြီးလို့သိထားပါတယ်သူတည်ဆုံးတဲ့သတင်းကိုကြားတဲ့အချိန်မှာအတော်လေးကိုတုန်လှုပ်ဝမ်းနည်းမိခဲ့ပါတယ်သူဟာအင်းစိန်ချင်းထောင်ထဲမှာကျွန်တော်ကိုအကာအကွယ်ပေးခဲ့တဲ့သူပါထမင်းလဲချက်ကောင်းပါတယ်အင်းစိန်ချင်းထောင်ထဲကဆိုးရလာတဲ့ထောင်တမင်းထောင်ဟင်းတွေကိုတကယ့်ကိုကောင်းတဲ့ဟင်းထမင်းဖြစ်အောင်လို့ချက်ကျွေးခဲ့တဲ့သူပါကျွန်တော်မွေးနေ့အတွက်ဆိုပြီးတော့မွေးနေ့ကိတ်ကိုလည်းဖုတ်ပေးခဲ့ပါတယ်ကျွန်တော်နဲ့ဘေးကျင်းကပ်ရဲ့အချုပ်ခန်းကသူ့ရဲ့ခန်းပါ2021ခုနှစ်ဖေဖော်ဝါရီလဆစ်အာနာသိန်းချင်းကျွန်တော်ကိုဖမ်းပြီးတော့အင်းစိန်ထောင်မှာ6လနေခဲ့တဲ့ချိန်မှာသူနဲ့တွေ့ခဲ့တာဖြစ်ပါတယ်။နောက်ပိုင်းဒေါ်စုနဲ့တခြားဝင်ကြီးတွေနဲ့တူရုံတင်ဆစ်ဆေးဖို့ကျွန်တော်ကိုနေပြီးတော့ပို့လိုက်တဲ့ချိန်မှာတော့သူနဲ့မတွေ့တော့ပါဘူး။အဲဒီနောက်ကျွန်တော်အင်းစိန်ထောင်ကထွက်ပြီးတော့တလကြာမှာသူ့ကိုထောင်ဆောင်တချို့နဲ့ကျင်းသားတချို့ကဝိုင်းပြီးတော့ရေးရဲဆက်ဆက်တက်ပြစ်လိုက်ကြတယ်ဆိုတဲ့သတင်းကျွန်တော်ကြားခဲ့ရပါတယ်။ကျွန်တော်မြန်မာအချင်းထောင်တွေမှာဖြတ်တန်းခဲ့ရတဲ့အခြေအနေကအမျိုးမျိုးပါ။ကျွန်တော်ကိုစစ်ကြောရေးစခန်းမှာနှစ်လကြာချုံအောင်ဆစ်ဆီးပြီးတဲ့နောက်အင်းစိန်ထောင်ကိုပြန်ပို့တဲ့အချိန်မှာပိုင်ရဲသူလူမျိုးလူငယ်နိုင်ငံရေးကျင်းသားတွေနဲ့တွေ့ခဲ့ပါတယ်။ကျွန်တော်အခုလို VOE နဲ့မင်းမြန်ကန်းကိုသူနာထောင်နေလောက်တယ်လို့လည်းကျွန်တော်တွေးမိပါတယ်။စစ်ကြောရေးမှာအထီးကျန်ချုံအောင်ခါပြီးတော့အင်းစိန်ထောင်ကိုပထမဆုံးအချိန်ကျွန်တော်ကိုရှေ့ပြောင်းတဲ့အချိန်မှာပိုင်ရဲသူကသူကိုယ်တိုင်ချင်းကြနေပေမဲ့ကျွန်တော်ကိုစိတ်အားမငယ်ဘူးအပိစကားပြောခဲ့တာတွေကိုကျွန်တော်ဘတော့မှမမိပါဘူး။
So do you think Dong San Suu Kyi
နေပြည်တော်တရားရုံးမှာ Dong San Suu Kyi နဲ့အတူတရားရုံးထွက်တဲ့အချိန်တွေမှာဒီအာနာသိမ့်မှုကိုလူတို့ကဟိုဆန့်ကျင်လှုပ်ရှားတာတွေကဒေါံဆန်းစုကြည်သိမယ်လို့ထင်ပါလားရှင
် That's a wonderful question. I'm so pleased you asked it because it gives me an opportunity to
တိတ်ကောင်းတဲ့မိကုံးပါဒီမိကုံးဖြည့်ခွင့်ရတဲ့အတွက်ကျွန်တော်ကျေနပ်မိပါတယ်ဒေါစုဟာအပြင်ကအခြေအနေတွေကိုကောင်းကောင်းသိနေပါတယ်အာနာသိမ့်မှုကိုဆန့်ကျင်တဲ့လူလှုပ်ရှားမှုတွေကိုသူသိနေခဲ့ပါတယ်ကျွန်တော်ကိုယ်တိုင်ဒီကြောင်းတွေကိုသူနဲ့တွေ့ဆုံတဲ့ချိန်ပြောပြတော့သူတိတ်ကိုအခြေအနေအားရတာတွေ့ရပါတယ်ကျွန်တော်ကြားသိရသမျှဆရာနာတိမ့်မှုကိုစန့်ကျင်တဲ့ပြည်သူတွေရဲ့လှုပ်ရှားမှုတွေကိုကျွန်တော်သူ့ကိုပြောပြတဲ့ချိန်မှာသူပြန်ပြောတဲ့စကားကိုကျွန်တော်ဘယ်တော့မှမမိပါဘူးပြည်သူတဦးချင်းစီအတွက်သူအရန်ဂုဏ်ယူတယ်လို့ဒေါ်စုကပြောခဲ့ပါတယ်အထူးသဖြင့်လူငယ်တွေအတွက်သူဂုဏ်ယူမိတယ်လို့ပြောပါတယ်ဒီမိုကရေစီစနစ်ရဲ့အရသာကိုဒီလူငယ်တွေကနှစ်နှင်းငယ်ပဲကြုံတွေ့ခဲ့ရပေမဲ့သူတို့ကဒီစနစ်ကိုတံမိုးထားခုခံကာကွယ်လို့စိတ်အပြည့်ရှိတာကိုသူတွေ့ရတဲ့အတွက်အရင်မဲ့ဝမ်းသာမိတယ်လို့ဒေါ်စုကကျွန်တော်ကိုပြောပါတယ
် So before the takeover of power Dong San Suu Kyi's
position ဒါပေမဲ့အာဏာမသိမ်းခင်မှာ Dong San Suu Kyi ရဲ့လူခွင့်ရေးပေါ်ယက်တီချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကအတော်လေးကိုဝေဖန်ခဲ့တာတွေရှိခဲ့ပါတယ်ရှောင်းအနေနဲ့ကဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ကဟိုအနီးကပ်အကြံပေးခဲ့တာတွေလည်းရှိခဲ့တာဆိုတော့စစ်တပ်နဲ့ပတ်သက်လို့ရှိရင်အဲ့ဒီအချိန်ကဒေါင်ဆန်းစုကြည်ရဲ့ရည်တည်ချက်ကိုဘယ်လိုမြင်ခဲ့လဲရှင
် Look again another wonderful question it gives me opportunity one of the things I do in the book is talk
ဒါကအလွန်ကောင်းတဲ့နောက်ထပ်မိကုံးတစ်ခုလို့ကျွန်တော်ပြောချင်ပါလေကျွန်တော်စာအုပ်မှာဒေါ်စုနဲ့ပတ်သက်ပြီးတော့အဲ့ဒီအကြောင်းရေးထားတာကိုကျွန်တော်အခုပြောခွင့်ရတဲ့သဘောပါလူမြင်ကွင်းနောက်ကွယ်မှာလူတွေမသိတဲ့ဒေါ်စုဘာတွေလုပ်ခဲ့တယ်လဲဆိုတာကျွန်တော်စာအုပ်မှာရေးသားထားပါတယ်။အထူးသဖြင့်ရခိုင်နဲ့တခြားနေရာတွေမှာဖြစ်ပျက်ခဲ့တဲ့ခြေနေတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုပြင်းထန်ဝေဖန်ခဲ့ကြပါတယ်။ဒါကိုလည်းသူသိပါတယ်။ဒီလိုမျိုးဝေဖန်မှုတွေကိုခံနိုင်ရရှိပေမဲ့နောက်ကွယ်မှာဘာတွေလုပ်နေတယ်လဲဆိုတာကိုဒေါ်စုအနေနဲ့ပြောပြလို့မရနိုင်ခဲ့ပါဘူး။ကျွန်တော်စာအုပ်မှာရေးသားတဲ့အထက်ကဥပမာပေးပြောရမယ်ဆိုရင်တော့ အနာသိမ့်မှုမတိုင်ခင်ကတည်းကစစ်တပ်ပေါ်မှာစီးပွားရေးအရပြစ်မှတ်ထားဖိအားပေးဖို့ကျွန်တော်ကြိုးစားနေခဲ့တာကိုတော်စုသိနေပါတယ်။ဒါကြောင့်လည်းပဲအနာမသိမ့်ခင်မြန်မာပြည်ကိုကျွန်တော်ရောက်နေတဲ့အကြောင်းရင်းကလည်းဘသူတွေဟာအဓိကချိုးပေါက်သူတွေဖြစ်တယ်လဲ။ဘသူတွေမှာတာဝန်ရှိနေတယ်လဲဆိုတာတွေကိုအတိအကျသိရဖို့စုံစမ်းဖော်ထုတ်ဖို့ဖြစ်ပါတယ်။တခြားသူတွေဆိုရင်တို့လိုမျိုးဒေါ်စုဟာစစ်တပ်ရဲ့လိုရတွေနဲ့ပတ်သက်လို့အမြဲတမ်းပူပင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ဒါရီကိုလူသိရှင်ကြားထုတ်ဖော်ပြောဆိုလို့မရနိုင်ခဲ့ပါဘူး။ဒါကြောင့်မလို့နေပြီးတော့တရားရုံးမှာအဓိကသူ့ကိုဆွဲချက်တင်တဲ့အထက်မှာစစ်တပ်ကတင်ပြခဲ့တဲ့စာရေးဆောင်ရည်တွေမှာရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရေးစီးပွားရေးအရာပိတ်ဆို့ရေးယူဖို့ကျွန်တော်ပြုစုထားတဲ့အကြောင်းအရာတွေပါဝင်ခဲ့ပါတယ်။ဒါကြောင့်လက်ရှိလူတွေသိထားတဲ့အခြေအနေတွေကတမျိုးဖြစ်နေပေမဲ့အမှန်တရားအတွက်တချို့အရာတွေကိုအနာဂတ်ကအကဲဖြတ်ဆုံးဖြတ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ
်။ဘိုင်းချင်းနိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်ဘူးစီတော်မောင်တော်ကအခြေအနေကိုတင်ပြပါဦးမယ်။အာစာတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်ရခိုင်ပြည်သူတွေကစိုးရိမ်မကင်းဖြစ်နေကြတယ်ဆိုတော့တင်ပြထားပါတယ်။ဒီအကြောင်းကိုမတ်တင်ကြီးထိုက်ကပြောပြပေးပါပါ
။ရခိုင်ပြည်နယ်ဘူးစီတော်နယ်မောင်တော်မြို့နယ်မြောက်ပိုင်းနေရာတချို့မှာ ERSA အကြမ်းဖက်အဖွဲ့တွေအခြေချလာကြပြီးဒေသခံတွေနဲ့နေရှင်လူမှုဘဝတွေကိုနှောက်ယှက်ဖျက်ဆီးတပ်ဖြတ်တာတွေရှိလာနေတာကြောင့်ဒေသခံတွေကြစိုးရိမ်နေကြတယ်လို့မောင်တော်ဒေသခံမွတ်စလင်တဦးကပြောပါတယ်
။ဒီမောင်တော်ဘက်မှာဒီလိုမျိုးဒီကားကြီးမီးရှို့လိုက်ပြန်ပဲဆွဲလိုက်လုံနေတဲ့ဟာတွေကိုတွေးရတဲ့အခါကျတော့အစာရဲသွားလာလှုပ်ရှားမှုတွေကိုမြင်တဲ့အခါကျတော့ဒီကြီးကစိုးရိမ်ရတာပေါ့တစ်ပတ်ကလည်းမြန်မာတပ်မတော်ကလည်းဖြစ်ကြောင်းဒီထွက်လာတော့ဆိုက်ပွဲဖြစ်မှာလို့နော်ဒီလိုမျိုးကြားညံ့မှာလို့ဆိုတာကိုစိုးရိမ်ရတာပေါ့စိုးရိမ်ကြတာပေါ့ဒီက
ERSA အကြမ်းဖက်အဖွဲ့တွေဟာအထူးသဖြင့်မွတ်စလင်လူမျိုးတွေကိုဖမ်းဆီးတပ်ဖြတ်ပြန်ပေးဆွဲတာတွေတွေ့နေရတယ်လို့ဒီအပိုင်းတွင်းမှာပဲဘူးဒီတောင်မြို့နယ်မွတ်စလင်လှေသမားတအူးကိုတပ်ဖြတ်ခဲ့တာကြောင့်မွတ်စလင်ဒေသခံတွေကြားပိုဆိုးရိမ်နေရတယ်လို့လည်းမောင်တော်မြို့နယ်ကမွတ်စလင်တအူးကပြောပါတယ
်အခုပထမချက်ကကျွန်တော်ပြောမှဆိုရင်ဒေသခံဆိုးရိမ်ရတာကဒီလူမျိုးများတွေကပိုပြီးတော့ဆိုးရိမ်ရဘာကြောင့်လဲဒီကအာသာကဒီအခြားတိုင်းရင်သားဆိုတဲ့ကောင်းတယ်သွားပြီးတော့လှုပ်တာရှင်ကြည့်ဒီလူညာဒီဘယ်တက်တာဖြတ်တာတိတ်မကြသေးဘူးဗျာဒီကျွန်တော်တို့၂ရက်၃ရက်ပဲရှိတယ်ကိုလည်းကြားနေကြမှာပဲမင်းကြောင်းကောင်းတွေနော်ဘူးကြည့်တော့ကတော့တဲ့သူကတော့တိုက်တဲ့လူတို့ကိုနော်အသက်68နှစ်ရှိတယ်သူ့ကိုညာကတော့တိုက်ဖို့ဆိုပြီးတော့ခေါ်သွားပြီးတော့နော်လူ၂ယောက်ကအဲ့လိုမျိုးသူတို့အနာမပါဘဲနဲ့တရားတင်ချက်မပါဘဲနဲ့အဲ့လိုမျိုးတက်သွားတယ်မြေချောင်းထဲမှာမျောပလိုက်တယ်ကြာချက်နော်ဒါအာသာရဲ့လုံရက်ကသိချတယ်လဲ
ရခိုင်လက်နက်ကအေးအေးအဖွဲ့ဘက်ကတော့အချမ်းဖက်အဖွဲ့တွေနဲ့လုံရက်တွေကိုစောင့်ကြည့်နေတာကြောင့်ပြည်သူတွေအနေနဲ့စိုးရိမ်မှုမလွန်ကဲချဖို့နဲ့လိုအပ်ရင်လိုအပ်သလိုလှုပ်ဆောင်သွားမှာဖြစ်တယ်လို့လဲရခိုင်လက်နက်ကအေးအေးအဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ်
ဒီဘူးသီးတော်မောင်တို့ဘက်ကဒီအချမ်းဖက်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဘက်ကတော့ဒီဖြစ်ပေါ်တိုးတက်မှုအလုံးကိုဒါကျွန်တော်တို့ဟိုတေးသေးချာချာစောင့်ကြည့်နေတယ်ကျွန်တော်တို့အနေနဲ့ဒီကျွန်တော်တို့ထိန်းချုပ်ထားတဲ့ဒေသတွေမှာရောနောက်ဒီတခြားဒီဘူးသီးတော်မောင်တို့ဒေသကဟိုနေမြေတွေအလုံးမှာကျွန်တော်တို့ကတော့ဒီဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေအလုံးကိုကျွန်တော်တို့အနီးကစောင့်ကြည့်နေတာပေါ့နော်။ဒါကြောင့်မလို့ဒီပြည်သူတွေအနေနဲ့ကလည်းပဲဒါစိုးရိမ်မလွန်ကြဖို့တော့လိုတာပေါ့ဗျာ။ဟိုတချို့ကိစ္စတွေမှာတချို့ဒီအကြမ်းဖက်အဖွဲ့အစည်းတွေကနေပြီးတော့ရည်ရွယ်ချက်ရှိရှိနဲ့သူတို့ဘက်ကလုံနေတာတွေရှိတယ်။အကြမ်းဖက်အဖွဲ့အစည်းတွေကိုအားပေးအားမြောက်ပေးနေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိတယ်။ဟိုဒါကြောင့်မလို့ဒီအရာတွေနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ဒါ ULAA အနေနဲ့ကတော့ကျွန်တော်တို့ဒါအမြဲတမ်းတတိထားပြီးတော့စောင့်ကြည့်နေတယ်လိုအပ်ရင်တော့လိုအပ်သလိုကျွန်တော်တို့ဘက်ကခိုင်ပြေဆောင်ရွက်သွားမှာဖြစ်တယ်လို့ပဲကျွန်တော်ကအဲ့လိုပဲပြောချင
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့နားလည်မှုနဲ့အပြစ်ရထားတာကြာလာတာနဲ့အမျှ ERSA အဖွဲ့တွေရဲ့လှုပ်ရှားမှုတွေဟာလည်းဘူးဒီတော်မောင်တော်ဘက်တွေမှာပြန်ပြီးတွေ့လာရတာလည်းဖြစ်ပါတယ်ဒါ့အပြင်ဒီအပိုင်းအတွက်မှာပဲရသေးတော်မြို့နယ်မှာတာဝန်ချက်နေတဲ့အလဲတန်းပြဆရာမတူရွာပြင်မှာတက်ဖြတ်ခံရတာကြောင့်ဝန်ထမ်းတွေနဲ့ဒေသခံတွေချစိုးရိမ်မှုတွေလည်းမြင့်တက်နေတာပါဆရာမအသက်ခံရတာနဲ့ပတ်သက်ပြီးတော့ တရားခံဘသူဆိုတာမသိရသေးတာလည်းဖြစ်ပါတယ
်မသိကြီးထိုက်ကတင်ပြခဲ့တာဖြစ်ပါတယ်တရုတ်ကုမ္ပဏီတစ်ခုကအမေရိကန်မှာစက်ရုံစောက်ဖို့ကြိုးစားတဲ့ပြည်ပသတင်းဆောင်ပါပုဂ္ဂိုလ်လည်းဆက်လက်တင်ပြချင်ပါတယ်ဂိုရှင်းကုမ္ပဏီကအမေရိကန်ကုမ္ပဏီလက်အောက်ခံတရုတ်ရဲ့စစ်ကဘက်ထရီထုတ်လုပ်တဲ့ကုမ္ပဏီဖြစ်ပါတယ်ဒီကုမ္ပဏီကမီရှိဂန်ပြည်နယ်ကလေယာဉ်မြေတွေပါစက်ရုံစောက်ဖို့စီစဉ်ပါတယ်ဒီအကြောင်းကို VOA သတင်းတော် Caroline Keller U သတင်းပေးပို့ထားတာကိုကုစော်မိုးကျော်ကအခုလိုတင်ပြထားပါတယ်
။တရုတ်ကုမ္ပဏီတွေဟာအမေရိကန်ပြည်ထောင်စုမစ်ရှိဂန်ပြည်နယ်ထဲမှာအလုပ်လုပ်ကင်နေတာဆယ်စုနှစ်တင်နဲ့ချီကြာနေပြီဖြစ်ပါတယ်။အထူးသဖြင့်တော့မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေမှာဖြစ်ပါတယ်။မစ်ရှိဂန်စီးပွားရေးဖွံ့ဖြိုးတိုးတက်မှုခွင့်ပြုတိုးတက်မှုနေဖန်တီးပေးထားတယ်လို့ဆိုပါတယ်။တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Goshen High Tech Company Limited ရဲ့ကုမ္ပဏီကွဲတစ်ခုဖြစ်တဲ့ Goshen Company ဟာမစ်ရှိဂန်ပြည်နယ် Green Charter မြို့မှာလျှက်စစ်ကားဘက်ထရီထုတ်လုပ်ဖို့စက်ရုံတည်ဆောက်မယ်လို့ကြေညာထားပါတယ်။ဒီစီမံချက်ကနေအလုပ်အကင်တွေအများကြီးဖန်တီးပေးနိုင်ပြီးတစုံတရာရှုပ်ထွေးမှုမရှိနိုင်ဘူးလို့မျှော်လင့်ထားခဲ့ပါတယ်။ဒါပေမဲ့လည်းမကြသေးမီကမှဖြစ်ခဲ့တဲ့တရုတ်ထောက်လိုင်းရေးမိုးပန်ပူပေါင်းကိစ္စအပါအဝင်တရုတ်နဲ့အမေရိကန်အကြားတင်းမာမှုတွေရှိနေတဲ့အတွက်လူအတော်များများကဒီစီမံကိန်းကိုမလုပ်စေချင်ကြပါဘူးဒေသခံတဦးဖြစ်တဲ့ဂျေဆင်ခရုစ်ကတော့အနီးအနားမှာရှိတဲ့အမေရိကန်စစ်တင်တန်းတွေအပေါ်တရုတ်ကထောက်လိုင်းမှာကိုစိုးရိမ်တယ်လို့ဆိုပါတယ
် You have a military training base which we are training
ဒီနေရာကနေမိုင်တရာလောက်တော့မဝေးတဲ့နေရာမှာအမေရိကန်စစ်တင်တန်းကြောင်ရှိပါတယ်လောလောဆယ်ထိုင်ဝမ်စစ်သားတွေကိုလေ့ကျင့်ပေးနေတာပါ။ဒါကြောင့်ဒီနေရာကိုအလွယ်တကူပဲသိရှိသွားလာနိုင်ပါတယ်
။ကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုတရုတ်ကတော့ဒူဘိုင်နယ်မြေလို့ကြွေးကြော်ထားပါတယ်။ဒေသခံတဦးဖြစ်တဲ့ကယ်လီကူရှွေးကလည်းအခုလိုစိုးရိမ်ပူပန်မှုတွေရှိပါတယ်
။ There's environmental concerns, there's the affiliation
with ဘဝပတ်ဝန်းကျင်ထိခိုက်မှုနဲ့ပတ်သက်ပြီးစိုးရိမ်တာတွေရှိသလိုတရုတ်ကွန်မြူနတီပါတီနဲ့ပတ်သက်ဆက်နွယ်နေမှာကိုလည်းစိုးရိမ်တာတွေရှိပါတယ်။
ကုမ္ပဏီရဲ့စီမံကိန်းတွေမှာတရုတ်လူမျိုးတွေလာရောက်လုပ်ကိုင်မှာမဟုတ်သလိုတဘာဝပတ်ဝန်းကျင်ထိခိုက်မှုလည်းမရှိပါဘူးလို့မြောက်အမေရိကဆိုင်ရာဂိုရှင်းကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌချက်တလင်ကပြီးခဲ့တဲ့ဧပြီလတည်းတုန်းကပြုလုပ်ခဲ့တဲ့အများပြည်သူဆိုင်ရာဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း Green Charter မျိုးကဒေသခံကယ်ရီရီဘိုကိုစိုးရိမ်မှုတွေရော့မသွားစေပါဘူး
We're an American company. I don't want to live 3 miles away from a factory.
ဒီကုမ္ပဏီကအမေရိကန်ကုမ္ပဏီဖြစ်တဲ့ဆိုရင်တော့မှဆက်ယုံကနေ3မိုင်အဝေးလောက်မှာကျွန်မမနေချင်ပါဘူ
းဒီမှချက်နဲ့ပတ်သက်ပြီး VOA ကဆက်သွယ်ခဲ့ပေမဲ့ Goshen ကုမ္ပဏီကတစုံတရာတုံ့ပြန်ပြောဆိုတာမရှိပါဘူး Green Charter မျိုးရဲ့အကြီးအကဲ Jin Chapman ကတော့နေရာမြေတွေအပေါ်မှာဒီလိုဆက်ယုံလာဆောက်တာကိုဒေသခံတွေကမကြိုက်ကြဘူးဆိုတာသိပါတယ်ဒါပေမဲ့လည်းသူ့ဒေတာအတွင်းအခုလိုဒေါ်လာတန်း2000လောက်ရင်းနှီးမြှုပ်နှံမှုကနေအကျိုးအမြတ်တွေရရှိနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ
် They promised 2.34 they promised 23
သူတို့ဒေါ်လာတန်း2300ကျော်ရင်းနှီးမြှုပ်နှံဖို့ဗတိပြုထားပြီးအလုတ်ကန်2350ကျော်ဖန်တီးပေးမှာဖြစ်ပါတယ
်သူ့အနေနဲ့ဒီစီမံကိန်းကိုမငင်းဆိုလိုပါဘူးဒီစီမံကိန်းအတွက်မစ်ရှိဂန်ပြည်နယ်အစိုးရကနေဒေါ်လာ815တန်းထောက်ပံ့ခဲ့ပြီးမြို့နယ်ကလည်းပြီးခဲ့တဲ့လအစောပိုင်းကတည်းကအတီးပြုခွင့်ပြုခဲ့ပါတယ
် It'll be another 20 years before we see anybody wanting
နောက်ထပ်အနည်း20လောက်ကြာရင်တော့မှဒီလိုလာရောက်ရင်းနှီးမြှုပ်နှံခြင်းသူတွေ့ကြမှာတွေ့မှာပါဘာကြောင့်သူတို့ငွေတွေလာရောက်ရင်းနှီးမြှုပ်နှံခြင်းတာပါလဲသူတို့ဒီကိုလာဖို့အချိန်နဲ့အင်အားတွေစိုက်ထုတ်ခဲ့ပါတယ်သူတို့ကိုလက်မခံဘူးဆိုရင်သူတို့ကဓာတ်ရီလောက်တော့မှမဟုတ်ပါဘူးသူတို့အချားကိုသွားလိုက်ကြမှာပ
ါဘာဝပန်ဝင်ခြင်းထိခိုက်မှုမရှိဘူးဆိုတာကိုလည်းအတီးပြုထားပြီးဖြစ်ပါတယ်ဒီကုမ္ပဏီဟာလာမယ့်နှစ်ထဲမှာစက်ရုံတည်ဆောက်နိုင်ပြီးလာမယ့်နှစ်နှစ်အတွင်းပစ္စည်းတွေစတင်ထုတ်လုပ်နိုင်လိမ့်မယ်လို့မြို့နယ်တာဝန်ရှိသူ Jim Chapman ကပြောဆိုခဲ့ပါတယ
်ကိုစောမိုးကျော်တင်ပြခဲ့တာပါကျွန်တော်တို့ကိုဝေဖန်အကြံပေးစာတွေလည်းပေးခြင်းနဲ့သောတာရှင်တွေနားဆင်လို့လည်းသတိချင်းတွေလည်းတောင်းယူလို့ရင် VO ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်
စတရီးမင်းတွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာမနက်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်2023ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လက်ပြီးသတင်းတော်မှစုစီးပွားရေးလူမှုရှုခင်းနဲ့တက်တန်းအောင်တရင်တော်အစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်သွားဖို့ရှိပါတယ်။အခုတော့တရင်တော်မတ်စုကိုစပြီးတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာပညာရေးနဲ့ပတ်သက်ပြီးတိုက်ခိုက်ခံရမှုဟာကမ္ဘာမှာဒုတိယနေရာမှာရှိနေပါတယ်။ပညာရေးကဏ္ဍစောင့်ကြည့်တဲ့အဖွဲ့အစည်းကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာ2022ခုနှစ်ထဲစာသင်ကျောင်းတွေတိုက်ခိုက်မှုအများဆုံးစီးရင်ထဲမှာပါဝင်နေပါတယ်။ရန်ကုန်ကပြေးပို့လာတဲ့တရင်တော်မတ်စုကိုကိုတာညူကပြောပြပေးတာကိုနားဆင်ကြည့်ကြအောင်ပါခင်ဗျာ
။စာသင်ကျောင်းတွေတက်ခက်ခံမှုအများဆုံးသုံးနိုင်ငံစီးနေမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်။ပညာရေးကဏ္ဍကာကွယ်ရေးကမ္ဘာတပ်ပေါင်းစု GCPEA ကဒီနိုင်ငံတကာပညာရေးကာကွယ်ဆောင်ရှောက်မှုနေ့မတိုင်ခင်ထုတ်ပြန်လိုက်တဲ့အစည်းအဝေးထဲမှာမြန်မာနိုင်ငံအခြေအနေကိုအခုလိုဖော်ပြထားတာပါပြီးခဲ့တဲ့2022ခုနှစ်တွင်စာသင်ကျောင်းတွေနဲ့ပညာရေးအဆောက်အုံတွေပေါ်တိုက်ခိုက်မှုဟာဒီကမ္ဘာလုံးအတိုင်းအတာနဲ့အချိန်ပေါင်း 3,000 ကျော်ရှိခဲ့ပြီးတော့အဆိုးအဝါဆုံးတိုက်ခိုက်ခံရတဲ့အထဲမှာတော့ယူကရိန်းမြန်မာနဲ့ဘာကီနာဖာဆိုတို့ပါပြီးတော့တိုက်ခိုက်မှုအားလုံးရဲ့သုံးပုံတစ်ပုံဟာအဲ့ဒီဒေသတွေမှာဖြစ်ခဲ့တယ်ဆိုပြီးတော့စီကံစာထဲမှာဖော်ပြပါရှိပါတယ်ဒီတိုက်ခိုက်မှုတွေကြောင့်တေဆုံးဒဏ်ရာရရှိတဲ့ကျောင်းသူကျောင်းသားဆရာဆရာမနဲ့ပညာရေးဝန်ထမ်းရေတွက်ဟာဒီကမ္ဘာလုံးမှာ 6,900 ကျော်ရှိပါတယ်။ဒါဟာ2021ခုနှစ်ကထက်18ရာခိုင်နှုန်းတိုးလာတာပါ။လက်နက်ကိုင်ပြိပခါတွေကြောင့်ကလေးပေါင်း82တန်းကျောင်းပတ်တက်နိုင်မင်းနဲ့ကလေးနဲ့လူငယ်224တန်းဟာပညာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူထရက်စ်ကစက်တင်ဘာလ9ရက်နေ့မှာကြားရောက်တဲ့နိုင်ငံတကာပညာရေးကာကွယ်ဆောက်ရှောက်ရေးနေ့မှာပြောပါတယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတန်းအများဆုံးခံရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့စကိုင်းတိုင်းထဲမှာလည်းကလင်းငယ်တွေဟာအနာသိမ့်ပြီးတဲ့နောက်ပိုင်းအခြေခံခွင့်ရီးတွေဆုံးရှုံးနေပါတယ်။သူတို့ရဲ့စာသင်ကျောင်းတွေလက်နက်ကြီးကြီးကြမှန်ထိခိုက်ပျက်စီးခဲ့ရပြီးတော့ပညာသင်ကြားနိုင်ဖို့အခွင့်အရေးမရှိဖြစ်နေကြရတယ်လို့စကိုင်းတိုင်းကစစ်ရှောင်တွေကိုအကူအညီပေးနေသူတူကပြောပါတယ်
။အဓိကတော့အနာသိမ့်လိုက်ကလေးကကျွန်တော်တို့ဒေသတွေမှာရှိနေတဲ့သူတွေကဒုက္ခရောက်တာပဲလေ။အဓိကတော့အထိတ်တိုက်လွယ်ဆုံးဖြစ်တဲ့ကလေးသင်ငယ်တွေဒါဒုက္ခတာတော့ကျွန်တော်မြင်ကိုတွေ့ပေါ့။ဆိုတော့ကျွန်တော်တို့ဘက်မှာဆိုလို့ရှိရင်စာသင်ကျောင်းတွေကိုလင်းနေနေဖြစ်တယ်။အဲ့လိုပြစ်လို့မှုတာလည်းကလေးကြီးရလောရတယ်။ကျောင်းဒီအာနာတိတ်ပြီးတဲ့နောက်မှာကျောင်းမနေရဘူး။ပြီးတော့ပြေးလို့နေရတယ်။ဒါအဲစိတ်တန်ရာတွေရတယ်။တချို့ဆိုလို့ရှိရင်လင်းနေပြက်ခံလို့ဘက်ဒေတာတွေမှာဆိုလို့ရှိရင်ကျောင်းတွေပြစ်လို့မှုကျောင်းတွေပြက်ပြီးတဲ့နောက်မှာအေးတချို့ကလေးဆိုလို့ရှိရင်လက်နက်ကြီးတိမှန်လာနေတယ်။လက်နက်ကြီးတိမှန်ဘယ်လိုမှသိဆုံးနေကြတယ်လည်းရှိတယ်ပေါ့ဗျာ။တကယ်တော့လေအဲလုံနေတဲ့သူကစစ်တပ်ကဒါလင်းအကြမ်းဖက်ပြုံးမှာကျူးလွန်ပြုံးမှာကလေးတွေပေါ်နေမှာမဟုတ်ဘူးဒီကလေးတွေနေတိုင်းနဲ့နေရာတွေမှတ်တာနဲ့ပြစ်တာမှာအကုန်လုံးရှိသမျှနေရတဲ့အကုန်ပြစ်တာဘယ်သူလဲအကုန်လုံးအကြမ်းဖက်မျိုးစုံကိုလုပ်နေရဘယ်လိုလဲတကယ်စစ်တပ်ကလည်းစစ်ကောင်စီကလည်းအာဏာသိမ်းတဲ့စစ်ကောင်စီကလည်းလုပ်နေတာလေ
အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေအတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတက်ခိုက်မှုကြောင့်တိကိတ်တန်ရသစ်ဆုံးသူတွေထဲမှာစာသင်ကျောင်းသားကလေးငယ်တွေပါနေတဲ့ပုံမှာနိုင်ငံတကာကလည်းမြန်မာစစ်ကောင်စီကိုဝေဖန်ပြစ်တင်နေပါတယ်။ကင်းပြည်နယ်ဖပုံခရိုင်မှာလည်းအခုလဒုတိယပတ်ထဲမှာစစ်ကောင်စီရဲ့၃ရက်အတွင်းလေကြောင်းတက်ခိုက်မှုကနေပြီးတော့စာသင်ကျောင်းတွေဘုံထိမှန်ပြီးတော့ကျောင်းသူကျောင်းသား၃ဦးနဲ့ဆရာ၁ဦးသေဆုံးခဲ့ရတယ်လို့ကင်းမျိုးသားစီယုံရဲ့ပြောရေးဆိုခွင့်ရှိသူဖဒိုကလေးစီကပြောပါတယ
်။၆ရက်၇ရက်၈ရက်ပေါ့အဲဒီ၃ရက်ပေါ့နော်ဒီစက်တင်ဘာ၆ခု၈မှာကတော့အားမဆူဘူး။တော့ရဲ့တွင်းမနာစကားစားရဲ့လေကြောင်းတိုက်ခိုက်မှုဟာရှစ်ကြိမ်ပြုလုပ်ခဲ့ပြီးတော့အဲမှာကကျောင်းဆရာတယောက်နဲ့ကျောင်းမနှစ်ယောက်နဲ့ဟောတောင်းတူဘူး။စီအာရီဆောင်းတော့ကျောင်းဆရာပါမယ်။အဲ့ဒါလောလောဆယ်စာသင်ကျောင်းရောဖိတ်ထားပါလေခင်ဗျာ။ခြေရောင်ပေါင်း6ရွာကတော့စစ်တေးလျှောက်နေရတယ်လောလောဆယ်ခြေမှာ
။ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ16ရက်နေ့တုန်းကစကိုင်းတိုင်းလေးရဲ့ကုန်းကြီးရွာကိုစစ်တပ်ကနေပြီးတော့လေကြောင်းကနေတိုက်ခိုက်မှုကြောင့်တစ်ဆုံးသူ17ဦးထဲမှာကလေးငယ်6ဦးပါဝင်ပါတယ်။စကိုင်းတိုင်းတပေးရင်မြို့နယ်လေးရဲ့ကုန်းကြီးရွာကဖုန်းတော်ကြီးကျောင်းနဲ့စာသင်ကျောင်းတစ်ခုကိုစစ်ကောင်စီတပ်ကရရင်နှစ်ဆင်းနဲ့တိုက်ခိုက်မှုအတွင်းမှာစစ်တပ်ဦးနဲ့14ဦးကြားတစ်ဆုံးခဲ့ပြီးတော့အဲ့ဒီထဲမှာကလေးငယ်6ဦးပါဝင်တယ်လို့ မြန်မာနိုင်ငံဒီလူခွန်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့မြန်မာ Witness အစည်းအဝေးထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်ပြစ်ကဖြစ်စီဒီမှာစစ်ကောင်စီဘက်ကလေကြောင်းသုံးပြုပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တာတွေကမြန်မာပြည်အနှံ့မှာကိုကြုံတွေ့နေရတာပါ။ပဲခူးတိုင်းညောင်လေးပင်ခရိုင်တွေကမြို့နယ်တွေမှာစစ်ကောင်စီကလေကြောင်းကနေပြီးတော့တိုက်ခိုက်မှုကြောင့်တိုက်ပွဲတွေတကြောပြန်ပြီးတော့ပြင်းထန်နေရတယ်။အရသာယာနဲ့ချီပြီးတော့ထွက်ပြေးတင်းရှောင်နေကြရတယ်လို့စာတင်ကြောင်းတွေလည်းယာယီပိတ်ထားရတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကဒေသခံတွေရဲ့နေအိမ်စာတင်ကြောင်းတွေနဲ့စေုံတွေလိုမျိုးနေရာတွေကိုအကာအကွယ်ယူပြီးတော့ခုခံမှုတွေရှိတဲ့အကြောင်းညောင်လေးပင်ခရိုင်တဲက KNU KNLA ပူးပေါင်းတပ်ဖွဲ့ဝင်တူကပြောပါတယ
်။လေတိုက်ခိုက်မှုကတော့ပဲခူးတိုင်းမှာအဲ့ဒီမနေ့ခုတနေ့ဆိုပူတော်များသေးတယ်။ဒီရက်ပိုင်းကတော့တော်တော်များပါတယ်။လေရင်နဲ့ရွာတွေဘုံလိုက်ကျသွားတယ်။အဲ့ဒီကျသွားတဲ့စခန်းဝန်းကျင်ပေါ့နော်။ခိကတိဆုံးတယ်ရှိနိုင်ပါလား။စစ်ချောင်းကတော့အများကြီးပါ။ကျွန်တော်ပြောရင်တနာဝကျမှာရောသားတွေမနေရတော့လက်ရှိမှာသူတို့တိုင်းခံရတဲ့စခန်းကိုလည်းသူတို့ပြန်တက်ယူတိုင်းချင်းမှမရှိသေးဘူးဒါလက်ရှိနောက်ဆုံးနေအခြေအနေပေါ့နော
်ဒီသာအတွင်းတိုက်ပွဲတွေမှာလက်နက်ကင်ချင်းချင်းအဆောက်အုံတွေကိုအကာအကွယ်ယူပြီးတော့ပစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုအများစုကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးဒဏ်ကြောင်ဖြစ်တယ်လို့ဆိုပါတယ်လူနေအိမ်တွေမိရှုခါရတာဘာသာရေးအဆောက်အုံတွေပြစ်မှတ်ထားတိုက်ခိုက်ခံရတာနဲ့ပညာရေးစာသင်ကျောင်းတွေပါထိခိုက်ပျက်စီးတဲ့ဖြစ်စဉ်တွေကရှိနေပါတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းစစ်တပ်ကကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေနဲ့လေကြောင်းကတိုက်ခိုက်မှုတွေကိုဟန်တားဖို့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူခွင့်လူရှားသူတွေကလည်းနိုင်ငံတကာကိုတိုက်တွန်းနေကြပါတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းပြည်တွင်းစစ်ဖြစ်နေတဲ့နေရာဒေသတွေမှာကလေးငယ်တွေကိုပညာဆက်လက်သင်ကြားနိုင်ဖို့အတွက်ပညာရေးဆိုင်ရာကူညီပေးနေသူတွေကကြိုးပမ်းခဲ့ကြပြီးမဲ့စာသင်ကျောင်းတွေကိုစစ်ကောင်စီကပြစ်မှတ်ထားပုံကျဲတိုက်ခိုက်တာတွေပို့ပြီးတော့လုပ်လာတယ်လို့ဆိုပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာစိုးရိမ်စရာအနေထားဖြစ်လာတယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။စာသင်ကျောင်းတွေအခုလိုမျိုးပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အပေါ်မှာကျူးလွန်သူတွေကိုပြစ်တင်ရှုံချမှုတွေရှိနေပေမဲ့လို့လည်းမြန်မာစစ်ကောင်စီဘက်ကတော့ဆက်ပြီးတော့ကျူးလွန်လုပ်ဆောင်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်သားညိုပါတယ
်။ကိုသားညိုရဲ့မှတ်စုဖြစ်ပါတယ်။အခုတော့စီးပွားရေးအကြောင်းဆက်ကြအောင်ခင်ဗျာ။တရုတ်မှာဆက်ယုံတွေမှာလောက်ကင်ကောင်းလာပြီးလက်လီအယောင်နဲ့အရှိန်ဟုန်နဲ့တက်လာတာကြောင့်ကပ်ဘေးယောဂါအလွန်ထိုက်မိုက်နေတဲ့စီးပွားရေးဟာတဖြည်းဖြည်းချင်းပြန့်လဲကောင်းမွန်လာနိုင်တယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအရေးကြီးတဲ့အင်ယာလုပ်ငန်းကဏ္ဍမှာဆက်လက်အားနည်းနေဆဲဖြစ်ပါတယ်။ AB သတင်းဆောင်ပါးကိုအခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ပြထားတာကိုနားထောင်ကြည့်ကြအောင်ပါခင်ဗျာ။
对形势总体上改善。全国城镇调查失业率整体上趋于下降。
ပထမရှင်းလာအတွင်းစားသုံးကုန်လူသုံးကုန်လက်လီအယောင်စုစုပေါင်းဟာအရင်နှစ်ကတည်းက900ခန်းတုံးတိုးလာပြီးအချိန်အဟုန်နဲ့ဆက်လက်တိုးနေပါတယ်။ဝန်ဆောင်မှုအသုံးပြုမှုဟာလည်းတိတိတသာတိုးလာပြီးစားသုံးမှုဖွံ့ဖြိုးမှုမှာအခိုင်အမာအထောက်အကူဖြစ်စေပါတယ
်။တရုတ်အမျိုးသားစီးရင်အင်းဌာနပြောခွင့်ရဖူလင်းဟွာကပြီးခဲ့တဲ့သတင်းပတ်ကြာသပတင်းတွေကသတင်းထောက်တွေကိုပြောဆိုသွားတာပါ။တရုတ်နိုင်ငံမှာအောက်ကုလအတွင်းဆက်ယုံတွေအလို့အကန့်တွက်လက်လာပြီးလက်လီအယောင်ကလည်းအရှင်ရလာကြောင်းအစိုးရကပြီးခဲ့တဲ့သတင်းပတ်တောက်ချာနေမှာပြောပါတယ်။ဒါကြောင့်လဲစီးပွားရေးတဖြည်းဖြည်းပြန်လဲဥမော့လာနိုင်တယ်လို့ပြောပါတယ်။စားတောက်ဆိုင်တွေနဲ့စတိုးဆိုင်တွေမှာအယောင်ဝယ်တွက်လာပြီးမယ်လို့လဲအရေးကြီးတဲ့အင်ဂျင်မီကဏ္ဍမှာတော့ဆက်ပြီးတော့အားနည်းနေတာကိုအောက်ကုလစီးရင်စရာတွေမှာဖော်ပြပါတယ်။အင်ယာဈေးကွက်အတွင်းဝယ်လိုအားကျနေတဲ့အချိန်မှာဆောက်လုပ်ရေးလုပ်ငန်းရှင်တွေအနေနဲ့အကျွေးတွေပြန်ဆက်နိုင်ဖို့ရုန်းကန်နေကြရပါတယ်။အင်ဂျင်မြေဈေးခွက်အတွင်းရင်းနှီးမြှုပ်နှံမှုဟာဆိုရင်အရင်နှစ်နဲ့နှိုင်းယှဉ်ရင်ဩဂုတ်လအတွင်း 8.8 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒီနှစ်အစပိုင်းကဆက်လို့ကျသထက်ကျလာနေတာပါ။ဘဏ်တွေရဲ့ဝင်တော့ဝင်ပိုပြနေတာတွေကိုရှော့ချနိုင်ရေးအတွက်ငွေချေးသူအများစုအတွက်လိုအပ်တဲ့ point သတ်မှတ်ချက်ကို 3.25 ရာခိုင်နှုန်းရှော့ချကြောင်းတရုတ်ဘိုးဘန်ကပြီးခဲ့တဲ့ကြာသပတင်းနေ့နှောင်းပိုင်းမှာကြီးညာခဲ့ပါတယ်။အခုလို့ရှော့ချလိုက်တာကြောင့်ငွေချေးဘိုးပို့ပြီးတော့လွယ်ကူသွားစီမှာဖြစ်ပါတယ်။စီးပွားရေးပြန်လဲဥမော်ရေးမှာအခြေခံခိုင်မာစီရင်နဲ့တင့်တင့်တဲ့ပမာဏနဲ့အရင်နှီးလုံလောက်မှုရှိစေရေတို့အတွက်ဆောင်ရွက်တာဖြစ်တယ်လို့တရုတ်ဘိုးဘန်ကပြောပါတယ်။စက်တင်ဘာလ15ရက်နေ့ကထုတ်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2022ခုနှစ်နဲ့နှိုင်းယှဉ်ရင်အခုနှစ်ဩဂုတ်လအတွင်း လက်လီအယောင်က 4.6 ရာခိုင်နှုန်းမြင့်တက်လာပြီးကားအယောင်ကလည်း 5.1 ရာခိုင်နှုန်းမြင့်တက်ခဲ့ကြောင်းဖော်ပြပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းမှာတော့လက်လီအယောင်က 2.5 ရာခိုင်နှုန်းမြင့်တက်ခဲ့တာပါ။တရုတ်အမျိုးသားစီးရင်ဌာနပြောခွင့်ရဖူလင်းဟွာကအခုလိုပြောပါတယ်
။ဒီ少年同期增多
နောက်အဆင့်ကတော့လူတွေရဲ့အလုပ်ကံတွေတည်ငြိမ်လာမှာဖြစ်ပြီးလုပ်ငန်းကြီးတွေရဲ့အလုပ်ကံလည်းတဖြည်းဖြည်းချင်းတိုးလာမှာဖြစ်ပြီးလူတို့ဝင်ငွေတိုးတက်လာသလိုလူတွေရဲ့ဝယ်ယူသုံးစွဲနှံစွမ်းလည်းတိုးတက်လာပြီးသုံးစွဲဖို့လည်းပိုပြီးစိတ်အားထက်သန်လာစေပါတယ်
။ရုပ်နိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးတင်းကျပ်တဲ့မူဝါဒတွေကိုဖြည့်လျှော့ပေးလာပြီးမယ်လေ။ပြီးခဲ့တဲ့နှစ်အတွင်းဝယ်ယူသုံးစွဲသူတွေအနေနဲ့ငွေကြေးသုံးစွဲမှုကိုပိုပြီးတော့ဂရုစိုက်စီစစ်လာကြတာပါ။ကုန်ထုတ်လုပ်မှုကနှစ်စဉ် 4.5 ရာခိုင်နှုန်းဖွံ့ဖြိုးလာပြီးဇူလိုင်လအတွင်း 3.9 ရာခိုင်နှုန်းနဲ့အေပြီလနောက်ပိုင်းအမြန်ဆုံးနှုန်းလဲဖြစ်ပါတယ်။အောက်ကုလအတွင်းအကြမ်းဖျင်းအဖြစ်အဓိကကျတဲ့အညွှန်းကိန်းတွေတုတ်တက်လိုက်ခဲ့ပြီးစီးပွားရေးပြန်လည်ဥမော့လာနေတယ်လို့အမျိုးသားစီးရင်ဌာနပြောခွင့်ရကသတင်းတောက်တွေကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအစ်မမတည်ငြိမ်မှုတွေနဲ့မရေရာမတည်ချာမှုတွေအများပြားရှိနေစေဖြစ်ပြီးပြည်တွင်းဝယ်လိုအားကလည်းအားနည်းနေစေဖြစ်တာကြောင့်စီးပွားရေးပြန်လည်နလန်ထရေးမှာအခြေခံကောင်းတွေလိုအပ်နေစေဖြစ်တယ်လို့ပြောခွင့်ရဖူကပြောပါတယ်
။ကွန်ဒီရှင်းဆောင်潜力大
နိုင်ငံကအခင်းကျင်းမှာတော့ရှုပ်ထွေးပြင်းထန်ပါတယ်။ကမ္ဘာတစ်လုံးစီးပွားရေးပြန်လည်နလန်ထမှုကအားနည်းနေပါတယ်။တစ်ဖက်သက်ဆံပြီးအကျိုးစီးပွားကာကွယ်မှုတွေကတိုးလာနေပါတယ်။နိုင်ငံကစီးပွားရေးကုန်သွယ်ရေးဖွံ့ဖြိုးမှုမှာလည်းစိန်ခေါ်အကဲစန်းချက်အများပြားရင်ဆိုင်နေရပါတယ်။
တရုတ်ရဲ့အောက်ကလအတွင်းအလားလာတွေကမျှော်မှန်းထားတဲ့ကောင်းမွန်ကြောင်းစီးပွားရေးသုတေသနကုမ္ပဏီ Capital Economics ကဂျူလီယန်အီဗန်ပရစ်ချတ်စ်ကအစီရင်ခံစာထဲမှာပြောဆိုထားပါတယ်။ဗန္နာရေးဆိုင်ရာပံ့ပိုးမှုကြောင့်ယင်းနှိမ့်နှံမှုကိုကြားကန်ပေးတဲ့ဆိုပေမဲ့တကယ်အလားလာကောင်းကတော့စားသုံးသူသုံးစွဲမှုခိုင်မာလာတဲ့အချက်ဖြစ်ပြီးဒါဆိုရင်အိမ်ထောင်စုတွေအနေနဲ့သုံးဆွဲမှုမှာစီးစစ်မှုရော့လာတဲ့သဘောလိုလေသူကသုံးသပ်ပါတယ်။တရုတ်ရဲ့စီးပွားရေးဟာပြီးခဲ့တဲ့နှစ်အလားတူကာလနဲ့နှိုင်းယှဉ်ရင်ဇွန်လမှာအဆုံးသတ်တဲ့3လပတ်အတွင်း 3.8 ရာခိုင်နှုန်းကြီးထွားခဲ့ပါတယ်။ဒါပေမဲ့ဇန်နဝါရီလကနေမတ်လအတွင်း 2.2 ရာခိုင်နှုန်းရှိခဲ့ရကနေကျဆင်းသွားတာပါ။နှစ်စဉ်တိုးတက်မှုနှုန်း 3.2 ရာခိုင်နှုန်းဟာဆိုရင်ဆယ်စုနှစ်တည်းအတွင်းအားအနည်းဆုံးဖွံ့ဖြိုးမှုနှုန်းတစ်ခုဖြစ်ပါတယ်။အကျံပြအဖြစ်လူငယ်လုံသား၅ဦးမှာ2ဦးခါအလုလမဲ့ဖြစ်နေပြီးစံချိန်တင်မြင့်တက်နေတာပါဒီအချက်ကြောင့်လဲဝယ်ယူသုံးဆမှုအပေါ်မှာဖိအားတွေထပ်ဖြစ်စီးပါတယ်အိမ်ယာဈေးကွက်အလုမဖြစ်မှုဟာဆိုရင်ဆောက်လုပ်ရေးနဲ့ဆောက်လုပ်ရေးပစ္စည်းတွေအပြင်တခြားသောကဏ္ဍအများအပြားကိုပါတက်ရောက်စေပြီးစီးပွားရေးပြန်လည်နလန်ထရေးတရုတ်ရဲ့ကျိုးပန်းချက်အပေါ်မှာဖိအားဖြစ်စီပါတယ် COVID-19 ကူးစက်ပြန့်ပွားမှုကိုတိုက်ဖျက်ရေးတရုတ်အာဏာရကွန်မြူနီပါတီကလုတ်ခဲတာနဲ့အတူပဲပြီးခဲ့တဲ့နှစ်အတွင်းအတွင်းစီးပွားရေးမှာအဟန့်အတားတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့တောက်ကြံတွေကဖွံ့ဖြိုးမှုဆိုင်ရာအချက်လက်တွေထုတ်ပြန်ပြီးနောက်မှာတော့အစုရှယ်ယာဈေးတွေတက်ခဲ့ပါတယ်ဟောင်ကောင်ဟန်ဆန်စုရှယ်ယာဈေးကွက်ဟာ 1.9 ရာခိုင်နှုန်းတက်ခဲ့ပြီးရှန်ဟိုင်းအညွှန်းကိန်းဟာ 3.3 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်စီးပွားရေးနှိုးဆော်ရေးနဲ့ဗန္နာရေးစည်းကွက်တွေတည်ငြိမ်စေရေးတရုတ်အစိုးရရဲ့ရှေ့ပြေးဆောင်ရွက်ချက်တွေဟာဆိုရင်အောင်မြင်တဲ့အရေးလက္ခဏာတွေပြသလာပြီလို့ယုံကြည်ကြတဲ့ယင်းဤမြုံနယ်သူတို့ချာမှာတော့အကောင်းမြင်မျှော်လင့်ချက်တွေရှိနေကြကြောင်း SPI ဗန္နာရေးစီမံခန့်ခွဲမှုလုပ်ငန်းကစတီဖင်အင်းနက်စ်ကစောင်းပါတစ်ခုမှရေးသားထားပါတယ်ရှင်
မတ်တင်ကြီးထားရဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်။တဘာဝတောအုပ်ထက်မှာပညာတင်ကြားနေရတဲ့မျိုးဖန်တီးထားတဲ့တဘာဝစာသင်ခန်းတစ်ခုကိုရန်ကုန်မြို့မှာဖွင့်ထားပါတယ်။တဘာဝနဲ့ထိတွေ့နိုင်ဖို့ခက်ခဲတဲ့မျိုးပြကကလေးတွေ tablet screen phone screen တွေရှိအချိန်ကုန်နေကြတဲ့ကလေးငယ်တွေအတွက်ဘလောက်များဒီလိုသင်ကြားတာကအကျိုးရှိနိုင်ပါသလဲ။တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မန်ဝဲအေးကိုမတ်စုမြတ်မောင်ကမင်းမြတ်ပြီးလူမှုရှုခင်းစီစီမှာအခုလိုတင်ဆက်ထားပါတယ်
ကလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့တန်တန်းကြောင့်တခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်။တစ်ပင်တက်တာကစားလို့ဒီတစ်သားနဲ့အယုတ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ကလေးငယ်တွေမစိမ့်အောင်တခါတဘာဝသက်ရှိတွေကိုအလေးထားတတ်အောင်လို့သင်ကြားပေးနေတဲ့တန်တန်းကြောင့်ဖြစ်ပါတယ်။ဒီတန်တန်းကြောင့်ကလည်းကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါတယ်။Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွယ်အေးကိုမေးကြည့်ထားပါတယ်
။ Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနည်းလာတာပေါ့နော်။နည်းလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းနဲ့ပေါ့။ဆိုတဲ့အခါမှာကျမတို့ရန်ကုန်မြို့လယ်မှာပဲအင်းရကနာမှာပဲဒီခြံလေးတွေ့ရပေါ့နော်ခြံလေးမှာသစ်ပင်တွေအလုံးလောက်ပါတယ်နောက်တစ်ခါမြေကြီးကိုတူးပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကြတော့အာကလေးတွေတကယ်ကိုဒီပန်းချန်လည်းအများကြီးမရှိပေါ့နော်ရှိရပန်းချန်တွေကလည်းဒီ traffic ကြောင့်သွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တပွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပေးရတဲ့သဘောလေးပေါ့နော်ဆိုတော့ကျွန်တော်အသက်အရွယ်ကို mix age နဲ့လက်ခံပေးတယ်ပြီးရခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျွန်တော်ဘေးကနေပြီးတော့ facilitate လုပ်ပေးတယ် supervision နဲ့တွားတယ်ပေါ့နော်ကလေးတွေရဲ့တဘာဝကဒီလှလှရှရှကစားတယ်ပြီးတဲ့အခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကများတယ်လीများတဲ့အခါမှာစိတ်ကလည်းများတယ်အဲဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော် caterpillar လိုမျိုးအကောင်လေးတွေသူတို့သွားတာနေအဲ့တော့သူတို့ကချက်ချင်းမြင်တယ်ကျမတို့ကတောင်းတောင်းဆိုလို့ရှိရင်ကြော်သွားတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဟိုဘယ်လိုခေါ်မလဲအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူတို့အကောင်လေးတွေမြင်ပြီးဆိုမေးပြီးပေါ့နော်ဆရာမရေဒါကဘာလဲဘာကောင်လဲပေါ့နော်ကြိုက်တက်လာပေါ့ဆိုရဲအခါမှာကျမတို့ကဝင်သွားပြီးကတ်တာပယ်လာဆိုလို့ရှိရင်လည်းကတ်တာပယ်လာဆိုတာဒါလက်ပြားလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ဘာကောင်လဲပေါ့နော်ဆိုရဲအခါမှာကျမတို့ကအဲ့ပုံစံနဲ့ reconnect လုပ်ပေးတာပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပဝင်းကျင်လေးကိုသူတို့လုံခြုံတဲ့ဒီ control supervision supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ပါလီရောနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်ပုံဝင်ကျမှာရှိတဲ့အရာလေးတွေစူးစမ်းလာရင်လည်းကျမတို့အဖြေရှင့်ပြောပေးတယ်အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်ဆိုတော့ခါမှာကလေးတွေရဲ့အခုခုသူသိချင်တာကိုသိလိုက်ရတဲ့အခါအလုပ်ချင်တာလုပ်လိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွမ်းရည်ကလည်းဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်အဖြူသဘောဆောင်တဲ့အဖြူအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့စိတ်ဆိုးပြီးတော့သာထွက်တယ်ပါညာဆိုတာဒီပုံဝင်ကျမှာနေတယ်လှုပ်ရှားမှုမြမြလုံနိုင်တဲ့အခါမှာလေသူတို့ကျမရေးပေါ့နော်ခန္ဓာကိုယ်စိတ်ပန်းစင်ရကျမရေးတွေလည်းအများကြီးထောက်ကူပေးတာတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့သလိုဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့သူတို့ထိတွေ့စေပြီးတော့မှသူတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စီတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်တန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုသူတို့စီကနေပြီးတော့များဘလို့မျိုးရလက်ရမယ်လို့ရောမျှော်လင့်နိုင်ပါလဲရှင့
်သူတို့စီကရလက်ရတယ်ဆိုတာထဲသူတို့ကြီးပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာဝပဝင်ချင်းမှာကြီးပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်းလာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရည်ဆိုတာပိုကောင်းလာ
ကြံ့ခိုင်လာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပဝင်းကျင်တစ်ခုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပဝင်းကျင်နဲ့လိုက်ရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှုပ်လှုပ်ရှားရှားပြပြလှလှကစားရတဲ့အခါမှာကျတော့သူတို့ကလေသူတို့ရဲ့ NDA ကိုလည်းကြုံမြင်လာနိုင်သလိုသူတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့ကြံ့ခိုင်လာတယ်ဆိုတဲ့အခါမှာအဲ့ဟာနဲ့ဟိုတိုက်ရိုက်ချိန်တာက confidence လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုတဲ့ဟာပေါ့နော်ဒီစိတ်ထဲကြံ့ခိုင်မှုလို့ကျွန်တော်ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေ့လာတဲ့အခါမှာသူတို့အခက်ခဲကိုရှင်းဆိုင်ဖြတ်ကျော်ပြီးတော့တခါတည်းဟိုအခက်ခဲကနေယုံထွက်နိုင်တာပေါ့နော
်နောက်မေးချင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ကလေးတွေတော်တော်များများဒီမြေကြီးပေါ်မှာကစားရတဲ့အပြည့်အစုံတွေတိတ်တော်တော်မများကြတော့ပါဘူးဆိုတော့အဓိကတော့ဒါဟိုလူနေမှုပုံစံတွေပြောင်းလာတာလည်းအဓိကအကြောင်းပေါ့လေဆိုတော့တိုက်ခန်းနေတဲ့နေကြရတဲ့ဒီကစားစရာကစားခွင့်တွေကလည်းတိကျမရှိတော့ဘူးလေဆိုတော့ဒီ phone screen တွေ tablet screen တွေပေါ်မှာပဲဟိုအချိန်ကုန်တာများလာတယ်ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီသစ်ပင်နေမြေကြီးတွေရဲ့အရေးပါမှုပေါ့နော်တည်ရှိသဘောပေါက်အောင်လို့ဘယ်လိုမျိုးလုပ်တင်တယ်လို့ရောမမနွေအနေနဲ့အကြံပြုချင်ပါလိမ့်ရှင်
ဟုတ်ကဲ့ဟိုဒီကလေးတွေကိုများများအပြင်ထုတ်ပေးဖို့လိုတာပေါ့နော်ဆိုတော့အပြင်ထုတ်တဲ့နေရာမှာလည်းတနေ့ကိုတနေရာထုတ်လဲဆိုတာထဲသူသွားနေကြနေရာလေးပေါ့နော်သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်ဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုတ်ကိုလုတ်အော်စူဇန်နိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျွန်တော်တို့နေရာလေးတသက်မမတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းတွေရှိရဆိုလို့ရှိရင်လည်းသူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပေးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေရပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်အခက်အခဲရှိရဆိုရင်တော့အိမ်မှာအလိုလေးတွေလုပ်ပေးလို့ရတယ်။သွားနေကြနေရတသက်မမတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပေးလို့ရပါတယ်
ဒီကလေးတွေကိုပေါ့နော်အခုလိုမျိုးဒီသဘာဝနဲ့ရင်းနှီးစေအောင်လို့ဟိုသင်ပြပေးနိုင်ဖို့အတွက်ကဒီမန်နွေကြီးကိုယ်တိုင်ကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာသင်ကြားခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင့
်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တီးသန့်ဒီ brand နဲ့ဟို London ရဲ့ပထမအဦးဆုံး outdoor nursery ပေါ့နော် fully outdoor nursery မှာအလုပ်လုပ်ရင်းနဲ့ Forest School ဘက်ကိုရောက်တာပေါ့ဒီကျောင်းကနေပြီးတော့သင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတက်ရင်းနဲ့ Forest School ဘက်ကိုလှုပ်ဖြစ်တာပေါ့နော်ဆိုတော့ဒီအလုပ်မှာလုပ်ရင်းပဲသင်ယူရတဲ့သဘောပါသင်တန်းကတော့သွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့နော်ဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိရသူတွေအားလုံးကလေအတူတူအဲ့တောထဲမှာတွားရင်တွားရင်တို့တို့ဆီကပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်အဲနောက်ပိုင်းမှာ2021နောက်ပိုင်းမှာအခြား alternative method တွေဖြစ်တဲ့ water နဲ့ pickler ကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ Forest School Water Pickler အဲ့ထဲမှာကောင်းလို့ရရတယ်ကိုယ့်ရဲ့ရည်ကြီးမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ရွေးပြီးတော့ပြန်ပြီးတော့ဖန်တီးထားတဲ့သဘောပါ Okay
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ Forest and Nature Classroom သဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွေအေးဖြစ်ပါတယ်ရှင်ကလေးငယ်တွေကိုအခုလိုမျိုးဒီသဘာဝနဲ့ရင်းနှီးထိတွေ့စေတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
။မဆုမြတ်မောင်တင်ပြခဲ့တာပါ။အခုဆက်ပြီးတင်ပြပါကတော့တက်တန့်ရောင်ပဒင်းလောအစီအစဉ်ဖြစ်ပါတယ်။အော်စကာဆုရှယ်မလေးရှားမင်းမီမီရှယ်ယိုကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC မှာအဖွဲ့ဝင်ဖြစ်ပါဝင်ဖို့ကန့်လန့်လိုက်ပါတယ်အမေရိကန်ဖက်ရှင်ဘွားရေးကြီး Iris Apfel အသက်12နှစ်ပြည့်ပါပါပြီထင်ပေါ်ကျော်ကြားအမှုပညာအတိုင်းဝန်းကသတင်းတွေကိုမအေးသန္တာကျော်ကတက်တက်အောင်တင်လာမှာအခုလိုတင်ဆက်ပေးထားပါတယ်ခင်ဗျာ
အော်စကာဆုရှင်မလေးရှားမင်းသမီးမီရှဲယူကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC မှအဖွဲ့ဝင်အဖြစ်ပါဝင်ဖို့ကမ်းလှမ်းခံရပါတယ်။မီရှဲယူဟာဒီနှစ်မှာပဲ Everything Everywhere All at Once ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုအကယ်ဒမီရခဲ့တာပါ။မင်းသမီးမီရှဲယူလို့အပါဝင်နိုင်ငံတကာအိုလံပစ်ကော်မတီမှအဖွဲ့ဝင်သစ်ဖြစ်ဖို့လူ၈ယောက်ရှိပြီးတော့သူတို့ကိုနောက်လာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာကျင်းပတဲ့အစည်းအဝေးမှာအတည်ပြုပေးရပါမယ်။လောလောဆယ် IOC မှာဖိတ်ကြားခံအဖွဲ့ဝင်69ယောက်ရှိပြီးတော့နိုင်ငံတော်ဝင်ပုဂ္ဂိုလ်တွေအားကစားသမားဟောင်းတွေအားကစားအရာရှိတွေနဲ့နိုင်ငံရေးစီးပွားရေးတို့ကထိပ်တန်းပုဂ္ဂိုလ်တွေပါဝင်ပါတယ်။သူတို့ရဲ့အဓိကတာဝန်က IOC အုပ်ချုပ်ရေးအဖွဲ့နဲ့အမှုဆောင်ဘုတ်အဖွဲ့တို့ကပနမရွေးချယ်ပေးထားတဲ့ဒေကာမှာနေရာဒီအိုလံပစ်နဲ့ဆောင်းရာဒီအိုလံပစ်အတွက်အင်ရှင်ဖြစ်ကျင်းပပေးမယ့်နိုင်ငံတွေကိုအတည်ပြုရွေးချယ်ပေးရတာဖြစ်ပါတယ်။မင်းသမီးမီရှဲယိုကကုလသမဂ္ဂနဲ့လည်းအလုပ်လုပ်ဖူးတာရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာသူ့နိုင်ငံမလေးရှားကိုကိုးစားပြုပြီးတော့တက်ရောက်တာကတစ်ခေါက်။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အတွက်ချစ်ကြည်ရေးတန်တမန်ဖြစ်တစ်ခေါက်ဖြစ်ပါရဲ့။အားစားနဲ့ပတ်သက်ရင်တော့သူကသူ့ရဲ့ခမွန်းနဲ့ဆက်နွယ်ပြီးတော့ပတ်သက်တာပါ။ခမွန်းဖြစ်တဲ့ Yontot က Formula 1ကားပြိုင်ပွဲမှာ Ferrari ပြိုင်ကားအသင်းပိုင်ရှင်ဟောင်းဖြစ်ပြီးတော့ FIA လို့ပြင်သစ်လိုမျိုးအတိုကောက်ခေါ်တဲ့မော်တော်ကားမောင်းအားကစားကြီးကြပ်ရေးအသင်းရဲ့အရင်းကဥက္ကဋ္ဌဖြစ်ပါတယ်။ American Fashion ဘွားရည်ကြီး Iris Apfel အော်ဂိုလာ28ရက်နေ့ကပဲအသက်102နှစ်ပြည့်သွားခဲ့ပါတယ်။မွေးနေ့မှာ Iris Barrel ဖြစ်ပြီးတော့နယူးယောက်မြို့ Queens အရက်မှာ1922ခုနှစ်မှာမွေးဖွားတာပါ။စီးပွားရေးလုပ်ငန်းရှင် Carl Apfel နဲ့1948ခုနှစ်မှာလက်ထပ်ခဲ့ပြီးတော့ 1950ခုနှစ်မှာတော့သူတို့ဇနီးမောင်နဲ့ Old War Weaver ဆိုတဲ့အကောင်စားပိတ်ဆာကုမ္ပဏီကိုတည်ထောင်ခဲ့ပါတယ်။ခင်မွန်ဖြစ်သူ Carl Eiffel ကအသက်100အရွယ်2015ခုနှစ်မှာကွယ်လွန်သွားခဲ့ပါတယ်။အသက်100တနည်းမွေးနေ့မရောက်ခင်လေးမှာကွယ်လွန်သွားတာပါ။ဖဖွားကြီး Iris Eiffel ကတော့အိမ်တွင်းအလှဆင်လုပ်ငန်းနဲ့ Fashion လုပ်ငန်းတွေကိုနှစ်တွေအကြာကြီးလုပ်ခဲ့တာပါ။သူကကြော်ညာတွေမှာလည်းပါခဲ့ပြီးတဲ့နောက်သူ့ကိုနာမည်ကျော် IMG Model Agency က Model လုပ်ဖို့စာချုပ်ထုတ်ခဲ့ပါတယ်။အဲ့ချိန်မှာသူအသက်68နှစ်ရှိပါပြီ။ Fashion ဆောင်အဝတ်အစားတွေနဲ့အများရန်လှပနေတဲ့သူ့ရဲ့ပရိသတ်လည်းမနှဲမနှော်ရှိပါတယ်။သူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာပရိသတ် 2.8 တန်းရှိပြီးတော့2018ခုနှစ်ကတော့ Iris Alpha Accidental Icon Iris Alpha မတော်တဆနာမည်ကျော်သူဆိုတဲ့သူ့ရဲ့အထုပ်ပတ္တိစာကိုထွက်ခဲ့ပါတယ်။အဲ့ဒီမှာပဲဘာဘီအယုံမှထုတ်လုပ်တဲ့ Metal Company ကသူ့ရဲ့ပုံနဲ့အယုံမှထုတ်လုပ်ခဲ့ပါတယ
်။မဲတနာကျော်ရဲ့တက်တန်အောင်တင်လွှာဖြစ်ပါတယ်။ VOE မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOE Internet စာမျက်နှာမှာလည်းလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတော့တရင်ချင်းချုပ်ကိုကိုသားညူကပြောပြပေးပါအောင်မယ
်။ကျုံငငရဲ့ထူးတန်တမန်တင့်ရှင်ချင်းဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့မနေ့စက်တင်ဘာလ18ရက်နေ့မနေ့ပိုင်းကတော့စစ်ကောင်စီနိုင်ငံရေးဝန်ကြီးဦးတန်းစွေနဲ့တွေ့ဆုံခဲ့တဲ့ဆိုပြီးတော့စစ်ကောင်စီကနေပြီးထုတ်ပြန်ပါတယ်။နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုအရှိန်တိုးမြှင့်မှုတရုတ်မြန်မာနယ်စပ်တခြားညီညာရေးနဲ့တည်ငြိမ်ဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံညီညာရေးအမျိုးသားပြောင်းလဲတည်မြဲရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီနိုင်ငံရေးဌာနကထုတ်ပြန်ပါတယ်။အာဆီယံနဲ့ကုလသမဂ္ဂမှာပို့ပြီးတော့နီးကပ်စွာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးအမြင်ဖလှယ်ခဲ့ကြတယ်လို့စစ်ကောင်စီနိုင်ငံရေးဌာနကထုတ်ပြန်ပါတယ်။ကုလသမဂ္ဂထူထူညီလာခံကြီးမှာမြန်မာကုစလေကိစ္စနဲ့ပတ်သက်လို့မကြခင်ထပ်မံဆုံးဖြတ်ရတော့မယ့်အချိန်မှာပဲတရုတ်ကုစလေမြန်မာနိုင်ငံကိုအခုလိုမျိုးရောက်ရှိလာတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကုလသမဂ္ဂဆိုင်ရာမြန်မာတမ္မာကြီးဦးကျော်မိုးထွန်းကစစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲနဲ့ရွေးကောက်ပွဲအနေနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတားစုရောက်ကိုပဲကုစားပြုတယ်ဆိုပြီးတော့ရပ်တည်နေခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာရုရှားနိုင်ငံရဲ့ဝန်ကြီးနဲ့တင်းလာနေကမော်စကိုမြို့မှာတွေ့ဆုံပြီးတော့တရုတ်ဟာရုရှားနဲ့မဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ကိုထူထောင်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်မော်ဒန်နိုင်ငံမှာအမေရိကန်သမ္မတရဲ့အမျိုးသားလူညိုအကြံပေးဂျိတ်ဆူလီဗန်နဲ့နှစ်ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းမစ္စတာဝန်ကြီးရဲ့ဒီခီးစဉ်ဖြစ်လာတာပါရုရှားတာဝန်ရှိသူတွေနဲ့မစ္စတာဝန်ရဲ့ဆွေးနွေးပွဲတွေကကြာသပတေးနေ့အထိဆက်ဖြစ်နေလိမ့်ဦးမယ်လို့မျှော်လင့်ထားကြပါတယ်ကမ္ဘာကြီးရာကိစ္စရပ်တွေမှာအမေရိကန်ရဲ့လွှမ်းမိုးမှုကိုတံပြန်ဖို့အတွက်ဗဟုဝင်ရိုးကမ္ဘာဖြစ်ရေးနဲ့ပို့ပြီးတော့တရားမျှတတဲ့ကမ္ဘာတည်ငြိမ်ရေးကိုတရုတ်နဲ့ရုရှားတို့ကကတိကဝတ်ပြုတဲ့အကြောင်းကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂလူညိုရေးကောင်စီအမြဲတမ်းဖွဲ့ဝင်နေဖြစ်ကြတဲ့ရုရှားနဲ့တရုတ်တို့မှာတာဝန်ရှိတဲ့အကြောင်းမစ္စတာဝမ်ယီကပြောပါရယ်ဒီဘက်ကုလသမဂ္ဂအထူးတင်ညီလာခံနဲ့တခြားနိုင်ငံတကာအစည်းအဝေးတွေမှာလည်းတရုတ်နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ကြမယ်လို့ဆိုထားပါရယ်အမေရိကန်နဲ့အီရန်ကြားတင်းလာနေတော့ကအကျဉ်းသားဖလှယ်ရေးလုပ်ခဲ့ရမှာတော့အီရန်ဆူယားကနေပြီးတော့မတရားသဖြင့်ဖမ်းခဲ့တာဆိုပြီးတော့အမေရိကန်ဆူယားကပြောနေတဲ့အမေရိကန်နိုင်ငံသား၅ဦးလွတ်မြောက်တဲ့ထဲပါလာပါရယ်လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသား၃ဦးကတော့ CMX NamasiImet Shaggy နဲ့ Morad Dabes တို့ဖြစ်ပြီးတော့ကြာအမေရိကန်နှစ်ဦးကတော့မလွတ်မြောက်ခင်မှာနေအခြေချုပ်ချခံထားရပါတယ်။သူတို့နှစ်ဦးရဲ့အမိတွေကိုတော့မိသားစုမေတ္တာရက်ခံကြရမဖော်ပြကြပါဘူး။ဒါပေမဲ့သူတို့ငါးဦးလုံးဟာမကြခင်မှာတော့မိသားစုတွေနဲ့ပြန်တွေ့နိုင်ကြတော့မယ်လို့အမေရိကန်သမ္မတ Joe Biden ကထုတ်ပြန်ထားပါတယ်။အခုလိုမျိုးရလဒ်ဖြစ်အောင်လို့အစွမ်းကုန်ကူညီပေးခဲ့ကြတဲ့ Qatar နိုင်ငံ၊ Oman ၊တောင်ကိုရီးယားနဲ့ Switzerland နိုင်ငံအစိုးရတွေကိုကျေးဇူးတင်တဲ့အကြောင်းလဲသမ္မတ Biden ကပြောဆိုခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းမှာဖူးယိုးယီမန်ချက်တွေဟာတမတ်မှုထက်နောက်ကျနေပြီးတော့ဒါရီအောင်အောင်မြင်အရှိန်မြင့်ဆောင်ရွက်ဖို့အဓိကထားပြီးတော့ကမ္ဘာခေါင်းဆောင်တွေကုလသမဂ္ဂမှာအခုတနင်္လာနေ့စပြီးတော့ဆွေးနွေးနေကြပြီဖြစ်ပါတယ်။2030ခုနှစ်မှာပြည့်မီစီဖို့ရထားတဲ့စင်ဆက်မပြဖူးယိုးယီမန်ချက်18ခုမှာ15ရာခိုင်နှုန်းပဲပြည့်ပြသေးတယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကုလသမဂ္ဂထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုပြောဆိုခဲ့ကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုသားညူကကြင်ညာပေးကြတာပါဒီညအစီအစဉ်ထုတ်လို့ရင်မူကမတ်တိန်ကြီးတိုက်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာတွေကတော့ဂျိုနယ်ကမင်းစ်ရဲ့ Charles Mock လို့ဖြစ်ကြပါတယ် VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းလုပ်ပြီးတာ24.50 နဲ့လိုင်းလာမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေကျွန်တော်တပောင်းသမ်းပါ
Thank you. Welcome to the Voice of America in Burmese.